Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American အတန်းရဲ့2023ခုနှစ်နိုဝင်ဘာလ15ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ3049နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ကျွန်မနန်းလာပါ။ဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကုလသမဂ္ဂအတွင်းမှုချုပ် Mr. Antonio Guterres ဟာကုလသမဂ္ဂကိုဥဆောင်ဖို့တင့်တော်သူမဟုတ်ဘူးလို့ Israel နိုင်ငံရဲ့ဝန်ကြီးကဝေဖန်ပြစ်တင်လိုက်ပါတယ်။ American နဲ့ Britain တို့က Hamas နဲ့ Palestine Islam Jihad PIJ အဖွဲ့တွေကိုပြစ်မှတ်ထားပြီးတော့အင်္ဂါနေ့မှာတတိယသုတ်ပိတ်ဆို့ရည်ယူလိုက်ပါတယ်။ CNF နဲ့ PDF တွေပူးပေါင်းတိုက်ခိုက်တာကြောင့်အိန္ဒိယဘက်ကိုထွက်ပြေးသွားကြတဲ့စစ်ကောင်စီစစ်သား43ယောက်နဲ့39ယောက်ကိုမြန်မာနိုင်ငံဘက်ကပြန်ပို့လိုက်ပြီလို့အမည်မဖော်လို့တဲ့အိန္ဒိယတာဝန်ရှိသူတို့ကပြောပါတယ်။
အခုလိုသတင်းတွေအပြင်ကာဇာမားချက်ချင်းအပြစ်ရဖို့မွတ်စလင်နိုင်ငံ58နိုင်ငံကတောင်းဆိုချက်ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကသမ္မတဂျိုးဘိုင်ဒန်ကိုစကားပါလိုက်ပါတယ်။စီးရဲတင်းမာလာတဲ့မြန်မာနိုင်ငံရဲ့ခီးမသွားဖို့ဗြိတိန်ကသူ့နိုင်ငံသားတွေကိုတတိပေးချက်ထုတ်ပြန်လိုက်ပါတယ်။ဆားတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြေကြီးဩဇာယူကရိန်းမြန်မာလွှမ်းမြောက်ရေးတိုက်ပွဲနိုင်ရှင်ချက်နဲ့ကဘာတလွားခီးသွွားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းပြောပြပါမယ်ရှင
်။ကုလသမဂ္ဂအတွင်းမှချုပ်မစ္စတာအန်တိုနီယိုကူတရက်စာကုလသမဂ္ဂကိုဦးဆောင်ဖို့တင့်တော်သူမဟုတ်ဘူးလို့အစ္စရေးနိုင်ငံရဲ့ဝန်ကြီးကအင်ကာနေကပြောလိုက်ပါတယ်
။ Gutierrez is not deserve to be the head of the United Nations.
Mr. Guterres အကူလာတမ်ကကိုဦးဆောင်ဖို့ထိုက်တန်သူမဟုတ်တယ်လို့ဒေသတွေပဲငြိမ်းချမ်းရေးဖြစ်စဉ်ကိုမှမြင့်တင်ဆောင်ရွက်ခဲ့တာမရှိဘူးလို့ Israel နိုင်ငံရဲ့ဝန်ကြီး Eli Cohen ကဆိုပါတယ်။ Mr. Guterres အစ်သွေးကြွအုပ်စုကိုလုံလုံလောက်လောက်မရှုတ်ချခဲ့ပဲအီရန်နဲ့နီးစပ်လွန်းတယ်လို့လည်းသူကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့ကုလသမဂ္ဂအဆောက်အဦမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကအခုလိုပြောခဲ့တာပါ။အစ္စရေးနိုင်ငံရဲ့ဝန်ကြီးကဟားမတ်တွေဖန်စီထားတဲ့အစ္စရေးမိသားစုတွေနဲ့အတူကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့နိုင်ငံတကာကြက်ချင်းကြီးအဖွဲ့တို့နဲ့လာရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်။အောက်တိုဘာ9ရက်နေ့ကဟားမတ်တွေရဲ့တိုက်ခိုက်မှုကြောင့်အစ္စရေးထောက်နေရာတည်ဆုံခဲ့ပြီးလူ140ကိုအစ္စရေးကဖန်စီသွားခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာကို၄ကြောင်း၃ကြောင်းကတိုက်ခိုက်ခဲ့ရမှာလူပေါင်း11,000ကျော်တည်ဆုံခဲ့ပြီးဖြစ်ပါတယ်။အစ္စရေးရဲ့စစ်စီရေးကတစုံတရာလွဲမနေတယ်လို့မစ္စတာဂူတရက်စ်ကအရင်ကပြောခဲ့ပူပါတယ်။အမေရိကန်နဲ့ဗြိတိန်တို့ကဟားမတ်နဲ့ပါလက်စတိုင်းအစ္စလမ်ဂျီဟတ် PIJ အဖွဲ့တွေကိုပြစ်မှတ်ထားပြီးအင်္ဂါနေ့ကတတိယအသုတ်ပိတ်ဆို့အရေးယူလိုက်ပါတယ်။ရက်စက်ကြောက်တဲ့လောက်ရတွေအတွက်ရန်ပုံငွေထူထောင်နိုင်စွမ်းကိုအမေရိကန်နဲ့ဗြိတိန်တို့ကညှင်းဆော်လိုက်တာဖြစ်တယ်လို့ကြေညာချက်မှာအမေရိကန်ပတ်တိုင်းဝန်ကြီးဂျန်နက်ဂျယ်လင်ကပြောပါတယ်။အချမ်းဖက်ဝါရဟာသူ့ကြီးတက်တက်မဖြစ်ပါဘူးလို့မစ္စတာဂျယ်လင်ကမစ္စဂျယ်လင်ကပြောပါတယ်။အခုလိုရေးယူလိုက်တဲ့အထက်မှာဟားမတ်အဖွဲ့ကိုပူးတွဲထူထောင်သူမမော့တ်ခါလက်ဇာဟာနဲ့အီရန်နိုင်ငံဆိုင်ရာပါလက်စတိုင်းအစ္စလာမစ်ဂျီဟတ် PIJ ကိုယ်စားလှယ်ဒမတ်စကတ်ခြေဆိုင် PIJ အတွင်းမှုချုပ်နဲ့ PIJ စစ်ကောင်းဆောင်တို့လည်းပါဝင်ကြပါတယ်။ဟားမတ်အဖွဲ့ကိုအမေရိကန်ဒေါ်လာသန်း10ချီလွှဲပေးခဲ့တဲ့လက်ဘရွန်ကနဘယ်ချောင်းမန် and co ငွေလဲလုပ်ငန်းနဲ့အဲ့ဒီလုပ်ငန်းပိုင်ရှင်လုပ်ငန်းထူထောင်သူတွေကိုပါပိတ်ဆို့အရေးယူလိုက်တာပါ။အမေရိကန်နိုင်ငံနဲ့ဗြိတိန်နိုင်ငံအတွင်းမှာရှိတဲ့သူတို့ရဲ့ပိုက်ဆိုင်တာတွေကိုလွှဲပြောင်းခွင့်ကိုလည်းပိတ်ပင်လိုက်ပါတယ်။နိုင်ငံတကာဗန္ဒိုင်းစနစ်ကိုဟားမတ်တဲ့အကြမ်းဖက်အဖွဲ့တွေကအလွဲသုံးစားမပြုတ်တိုင်အောင်ကာဝေးတာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။လမ်းမမရှာမှာယူကရိန်းကိုပို့ပေးပြီးဖြစ်မယ်လို့ပြောထားတဲ့ဒုံးချီနဲ့လက်နက်ကြီးကြီးတစ်သန်းကိုတတ်မှတ်ထားတဲ့အချိန်အတိုင်းပို့ပေးနိုင်မှာမဟုတ်ဘူးလို့ဥရောပသမ္မတ EU ကပြောလိုက်ပါတယ်။ဘယ်ဂျီယံနိုင်ငံရဲ့မြို့တော်ဘရပ်ဆဲလ်မှာကျင်းပနေတဲ့ EU ကာကွယ်ရေးဝန်ကြီးများညီလာခံမှာဂျာမနီကာကွယ်ရေးဝန်ကြီးဘိုရစ်ပစ်တိုရီယပ်စ်ကအင်္ဂါနေ့မှာအခုလိုပြောလိုက်တာပါ။ဆောင်းရာသီရောက်ဖို့နီးလာတာနဲ့အမျှယူကရိန်းခြေကအဆောက်အုံတွေကိုရုရှားကတိုက်လာမှရင်ဆိုင်ကြဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကတနင်္ဂနွေနေ့ညကနိုင်ငံကိုလွှင့်တဲ့မိန့်ခွန်းမှာပြောပြီးနေ့ရက်အကြာမှာ EU ကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ EU ကလက်နက်ကြီးကြီးတွေနဲ့ဒုံးကြီးတွေပေးမဲ့ဂရီကိုပြီးခဲ့တဲ့မတ်လကပေးခဲ့တာဖြစ်ပါတယ်။ဒီကတိကဝတ်မှာအပိုင်း၃ပိုင်းပါရှိပြီးပထမပိုင်းအနေနဲ့ EU အဖွဲ့ဝင်နိုင်ငံတွေကသူတို့မှာရှိတာတွေကိုယူကရိန်းကိုပို့ပေးကြဖို့ဖြစ်ပါတယ်။ဒုတိယပိုင်းအနေနဲ့လက်လက်ထုတ်လုပ်ရေးလုပ်ငန်းတွေစီကနေနိုင်ငံတွေကပူးတွဲမှာကြားကြဖို့ဖြစ်ပါတယ်။ EU က လန်နဲ့ထုတ်လုပ်သူတွေပိုပြီးထုတ်လုပ်နိုင်အောင်လှုပ်ဆောင်နေပါတယ်လို့ဂျာမနီကာဝေးဝန်ကြီးကတော့ပြောပါတယ်။လာမယ့်နှစ်မှာဂျာမနီကယူကရိန်းကိုပေးမဲ့စည်ရေးအကူအညီကိုနှစ်ဆတိုးလိုက်ပြီးအမေရိကန်ဒေါ်လာ 8.5 ဘီလီယံပေးပါလိမ့်မယ်လို့ဘာလင်မှာရှိတဲ့နိုင်ငံရေးသတင်းရင်းမြစ်တစ်ခုကပြောပါတယ်။
and then menet phan myanmar wa da season ni go menet 6 nai ka ni 9 nai thi pyrometer 32 kilohertz 9335 ne 9383 pyrometer 49 kilohertz 6153 pathama nai wa ma line nat meter 190 kilohertz 1505 ru ka ni pyo thau lwin pin ba le shin
podu menet tadin ni go vioe ga sat le chin nyar ni ba de ချင်းမျိုးသားတပ်ဦး CNF နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေတိုက်ခိုက်တာကြောင့်အိန္ဒိယဘက်ထွက်ပြေးသွားကြတဲ့စစ်ကောင်စီစစ်သား43ယောက်နဲ့39ယောက်ကိုမြန်မာနိုင်ငံကိုပြန်ပို့လိုက်ပြီလို့အမည်မဖော်လွှဲတဲ့အိန္ဒိယတာဝန်ရှိသူတူကရိုက်တာသတင်းဌာနကိုပြောပါတယ်။အိန္ဒိယဘက်ကိုထွက်ပြေးပြီးတဲ့နောက်မီဇိုရမ်ရှိအိန္ဒိယလုံခြုံရေးတပ်ဖွဲ့ကသူတို့ကိုထိန်းသိမ်းစောင့်ရှောက်ထားခဲ့တယ်လို့ရဲရဲရှိ Lemel Somnanti ကဆိုပါတယ်။ပြန်ပို့တဲ့အခါမှာတော့မဏိပူရမှာရှိတဲ့နယ်စပ်ကိုရဟယင်းနဲ့ဖြတ်ကျော်ပြီးမြန်မာအာဏာပိုင်တွေကိုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်လို့အမည်မဖော်လွှဲတဲ့ Federal ဆိုတာလုံခြုံရေးတာဝန်ရှိသူတို့က Writer ကိုပြောပါတယ်။အိန္ဒိယနယ်စပ်ထိန်းချုပ်မှုခိုင်မာရေးကိုလှုပ်ဆောင်မယ်လို့ချင်းမျိုးသားတပ်ဦးခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာရွှေခါကတော့ပြောလိုက်ပါတယ်။ကျွန်တော်တို့ရှေ့ဆက်တက်မှာပါ။ကျွန်တော်တို့နီပရိယကတော့ရွာကနေမြို့ကနေနေပြည်တော်ပါလို့ဒေါက်တာရွှေခါကဆိုပါတယ်။မြန်မာလက်နက်ကိုင်ဒေါ်လာရေးကရှမ်းပြည်နယ်အရှေ့မြောက်ဒေသဒါမကစကိုင်းအနောက်မြောက်ဒေသချင်းနဲ့ရခိုင်မှာပါစစ်မျက်နှာတွေဖွင့်လိုက်တာပါရခိုင်ပြည်နယ်ရေသိပ်တောင်နဲ့မင်းပြမြို့နယ်တွေမှာရှိတဲ့စစ်စခန်းတွေကိုအေးအေးရခိုင်တပ်တော်ကပြီးခဲ့တဲ့ရက်ပိုင်းမှာတိုက်ခိုက်သိမ်းယူခဲ့ပါသေးတယ်ရုရှားနဲ့မြန်မာတို့ကလူကိုပြစ်မှတ်ထားတဲ့မြေမြုပ်မိုင်းတွေအသုံးပြုခဲ့တာကြောင့်ယူကရိန်းနဲ့မြန်မာမှာအရက်သားသေဆုံးတန်ရမှုမြင့်တက်လာခဲ့တယ်လို့အသစ်ထုတ်လိုက်တဲ့မြေမြုပ်ပိုင်းအစီရင်ခံစာကပြောပါတယ်အစိုးရကစားကိုမြေမြုပ်မိုင်းများပိတ်ပြင်ရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ကထုတ်ဝေလိုက်တာဖြစ်ပါတယ်။2022ခုနှစ်မှာအများဆုံးကစီးရီးယားဖြစ်ပြီးသေဆုံးတန်ရာရသူ834ယောက်၊ယူကရိန်းက608ယောက်၊ယီမင်နဲ့မြန်မာမှာက900ကျော်စီထိခိုက်သေဆုံးခဲ့ကြတယ်လို့အစိုးရခန်းစားကဆိုပါတယ်။မြန်မာနဲ့တချို့နိုင်ငံတွေမှာတက်လာခဲ့ပေမဲ့တကမ္ဘာလုံးမှာတော့ဒီအရင်နှစ်က9544ယောက်ရှိကနေ2022ခုနှစ်မှာသေဆုံးတာရသူ4910ယောက်ထိကျသွားခဲ့တာပါသေဆုံးတာရကြသူတွေရဲ့85ကျပ်ခန့်လုံးရရက်သားတွေဖြစ်ကြပြီးဒါရဲ့တဝက်ကျော်ကကလေးတွေဖြစ်ကြတယ်လို့အစိုးရခန့်စားကဖော်ပြပါတယ်မြန်မာကလူကိုပြစ်မှတ်ထားတဲ့မြေမြုပ်မိုင်းတွေကို1969ခုနှစ်ကလေးကစပြီးအသုံးပြုခဲ့တယ်လို့လူခွေစောက်ကြည့်လိမ့်လာရေးအဖွဲ့ကလက်နက်များဆိုင်ရာစောင့်ကြည့်ရေးတွဲဖက်ညွှန်ကြားမှု Mark Hisney ကဆိုပါတယ်အခုအသုံးကပိုပြီးဆိုးလာပိုပြီးများလာပြီးစစ်ကောင်စီတပ်တွေရောနိုင်ငံတော်မဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေကရောအသုံးများလာကြတယ်လို့လည်းသူကပြောပါတယ်။နိုင်ငံတကာမြေမြုပ်မိုင်းပိတ်ပင်ရေးစာချုပ်ကအသုံးပြုမှုသိုးလောမှုထုတ်လုပ်မှုလွှဲပြောင်းမှုတွေကိုပိတ်ပင်ထားတာပါ။လက်မှတ်ထိုးထားတဲ့အတိုင်းပြည်164ပြည်ရှိပြီးမထိုးတဲ့အတိုင်းပြည်35ပြည်ရှိပါတယ်။မြန်မာနိုင်ငံကလက်မှတ်ထိုးမထားပါဘူး။အစ္စရေးထောက်ခံတဲ့တောင်းချီလူမှုအစည်းအဝေးတက်ကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီမှာအင်္ဂါနေ့ကကျင်းပခဲ့ကြပြီးဟားမတ်ကိုတိုက်ခတ်ရမှာညီညွတ်ရေးနဲ့ဘယ်တော့မှနောက်ထပ်ထပ်မဖြစ်ရေးကိုဟစ်ကြွေးခဲ့ကြပါတယ်။အစ္စရေးအလံတွေနဲ့အမေရိကန်အလံတွေတလူလူမြင်ရတဲ့ဒီအခမ်းအနားကိုအထက်လွှတ်တော်အမတ်အများစုခေါင်းဆောင် Chuck Schumer အောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson အောက်လွှတ်တော် Democrat အမတ်များခေါင်းဆောင် Hakeem Jeffries Iowa Republican အထက်လွှတ်တော်အမတ် Johnny Ernst တို့လည်းတက်ရောက်ခဲ့ကြပါတယ်။ပါလက်စတိုင်းတွေပေါ်အစ္စရေးကလောက်ကိုင်းမှုနဲ့ပတ်သက်လို့ဒီမိုကရက်တွေကြားမှာတော့အမြင်အမျိုးမျိုးပွက်နေကြတာပါဂါဇာကပါလက်စတိုင်းပြည်သူတွေခံစားနေရတာတွေတက်သားစေဖို့အစ္စရေးရဲ့နိပရိရဲ့ဆိုင်ရာလှုပ်ဆောင်မှုတွေကိုထိမ့်သိမ့်သိမ့်သိမ့်လုပ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့တိုက်တွန်းထားပါတယ်ဂျူတွေကိုဒုတိယကမ္ဘာစစ်အတွင်းကနာဇီတွေကအစုလိုက်အပြုံလိုက်တိုက်ဖြတ်ပြီးကြတဲ့ကဆိုလို့ရှိရင်ဒါကဂျူးတွေပေါ်အကြီးအမားဆုံးအစုလိုက်အပြုံလိုက်တိုက်ဖြတ်မှုဖြစ်တယ်လို့အစ္စရေးသမ္မတIsaac Hasos ကဗီဒီယိုကနေစတယောက်ခဲ့သူတွေကိုပြောလိုက်ပါတယ
်ထိ ိုက်တန်ရောက်တဲ့တွင်တွေကိုဦးသိမ်မောင်တန်းကြေညာခဲ့တာပါရှင် VOA American အတန်းကနေဒီကနေ့ပုတ်ထုံးနေမနေ့ခင်အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီထိလိုင်းဒိုမီတာ30နဲ့49လိုင်းလမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube တို့မှာလည်းဒီပိုင်းနဲ့ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့တွင်ဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြည့်ရှုနားဆင်ကြရအောင်ပါAmerican ပြည်ထောင်စု San Francisco မြို့မှာဒီသတင်းပတ်တဲ့ကျင်းပတဲ့ Asia Pacific ပူးပေါင်းဆောင်ရွက်အဖွဲ့ APEC ထိပ်သီးစည်းဝေးဆွေးနွေးပွဲဟာကုလသမဂ္ဂပြည်ညင်စာတမ်းလက်မှတ်ရေးထိုးခဲ့တဲ့1945ခုနှစ်နောက်ပိုင်း San Francisco မြို့မှာကမ္ဘာကောင်းဆောင်တွေအများဆုံးစုဝေးတဲ့ထိပ်သီးဆွေးနွေးပွဲဖြစ်ပါတယ်။ဒီလိုကမ္ဘာကောင်းဆောင်တွေစုဝေးတဲ့ထိပ်သီးဆွေးနွေးပွဲတမိုင်းဖြစ်ရတဲ့ချို့ကို VOA သတင်းထောက် Chris Castillo ကပြန်ပြောင်းသုံးသပ်တင်ပြထားတာကိုမခင်ဖြူရဲကပြောပြထားပါတယ်ရှင်။
လွန်ခဲ့တဲ့98နှစ်ကနိုင်ငံပေါင်း46နိုင်ငံကကမ္ဘာခေါင်းဆောင်တွေအပြင်တက်ဆိုင်ရာကိုယ်စားလှယ်တွေအကြံပေးပုဂ္ဂိုလ်တွေနဲ့ဝန်ထမ်းပေါင်း 3,500 လောက်ပါဝင်တက်ရောက်ပြီးဆန်ဖရန်စစ္စကိုမြို့မှာနှစ်လကျော်စုဝေးခဲ့ကြတာရှိပါတယ်။ဒုတိယကမ္ဘာစစ်အဆုံးသတ်ခါနီးကာလကမ္ဘာကြီးညီညွတ်ရေးဂျိုးပန်းတဲ့အနေနဲ့ကုလသမဂ္ဂအဖွဲ့ကြီးကအဲ့ဒီအချိန်ကတည်ထောင်ခဲ့ကြတာဖြစ်ပါတယ်
။ Let us not fail to grasp this supreme chance.
ပြည်ထောင်ရဲ့လမ်းညွှန်မှုနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ကမ္ဘာတစ်ဝှမ်းစင်ကြယ်တုံတရားပြည့်ဝတဲ့အုပ်ချုပ်မှုတည်းရဲ့ဖန်တီးနိုင်မဲ့အရေးကြီးတဲ့အခွင့်အလမ်းကိုလက်လွတ်မခံကြပါစို့လို့အဲ့ဒီချိန်ကအမေရိကန်သမ္မတဟယ်ရီထရူမန်ပြောသွားတာပါ1945ခုနှစ်ကကမ္ဘာခေါင်းဆောင်တွေဆန်ဖရန်စစ္စကိုမြို့ကိုမှရွေးချယ်စုဝေးဖြစ်ခဲ့တာကတော့ချက်ခံမှုအားကောင်းတဲ့ဒီမျိုးရဲ့ထူးခြားမှုတွေကြောင့်ပါလို့တန်တမန်ရေးရာကျွမ်းကျင်သူတွေကပြောဆိုကြပါတယ်San Francisco မြို့ဟာ1906ခုနှစ်ငလျင်တန်းကနေပြည်လဲနလန်ထူပြီးဖွံ့ဖြိုးလာခဲ့တယ်လို့စစ်ပွဲတွေအတွက်ရေးပါတဲ့သင်္ဘောတွေတည်ဆောက်တဲ့နေရာဖြစ်တဲ့အပြင်တရုတ်နဲ့ဂျပန်အပါအဝင်အာရှຫນွေဘွားတွေအတန်အသင့်ရှိတဲ့မတူကွဲပြားတဲ့လူမှုတိုင်းဝိုင်းတွေစုဝေးနေထိုင်ရာထူးခြားတဲ့မြို့တစ်မြို့ဖြစ်နေတာပါအဲဒီအချိန်ကမူရင်းကုလသမဂ္ဂဘရင်းရင်စာတမ်းမူကျန်းရေးဆွဲရာမှာအမျိုးသမီးတွေရဲ့ပါဝင်မှုကလည်းသတိပြုစရာဖြစ်ခဲ့ပါတယ်ဘရာဇီးနိုင်ငံကပါဇာလုတ်စ်အပါအဝင်အမျိုးသမီးလေးဦးဒီပရင်ရဲ့လက်မှတ်ရေးထိုးရမှာပါဝင်ခဲ့တာဖြစ်ပါတယ
် The observation I think from Berta Lutz they said you know you might call us ladies
သူလေးလာတွေ့မြင်တဲ့အတိုင်းဘာဇာလုတ်စ်ပြောခဲ့တာရှိပါတယ် coffee ဖြော်ယူလာပြီးတဲ့အခါမျိုးနေ့လယ်စာပြင်ဆင်ကျွေးမွေးတဲ့အခါမျိုးမှာကျမတို့ကအမျိုးသမီးတွေလို့ခေါ်ခြင်းခေါ်ဒါပေမဲ့ဒီနေရာမှာတော့လာမခေါ်နဲ့ဒီနေရာမှာတော့ကျမတို့လည်းရှင်တို့လိုမျိုးကုစရေတွေပဲလို့သူကပြောခဲ့တာပါ
1945 San Francisco ညီလာခံတက်ရောက်ခဲ့ကြတဲ့သူတွေဟာသူတို့လုံဆောင်ချက်တွေရဲ့အရေးပါမှုကိုကောင်းကောင်းနားလည်ခဲ့ကြသလိုနောက်ထပ်ကမ္ဘာစစ်ကြီးမဖြစ်အောင်ကာကွယ်ပြီးစုပေါင်းအားနဲ့ကမ္ဘာပြဿနာကြီးတွေကိုဖြေရှင်းနိုင်မဲ့အခြေခံအုတ်မြစ်တစ်ရပ်ကိုဖန်တီးပေးခဲ့ကြတာပါစိုးရတဲ့အချိန်တွေကြားမှာကိုပဲအနာခက်အကျွဲ့မျှော်လင့်ချက်မပြတ်ခဲ့ကြသူတွေပါလို့ San Francisco ပြည်နယ်တပ်ကတော်ကနိုင်ငံတကာဆက်ဆံရေးလက်ထောက်ပါမောက်ခ Anthony Pankey ကပြောပါတယ်
full extent like the horrors of the holocaust are becoming known people knew
ဂျူရီဇန်နချီတပ်ဖြတ်ခံရတဲ့ holocaust လို့တောက်မှုဖွယ်ရာဖြစ်ဆိုးတွေကမ္ဘာကြီးမှာဖြစ်ပျက်နေတဲ့အရာတွေကိုလူတွေကတနေ့တခြားပို့ပြီးသိလာကြပါတယ်။ဒါကြောင့်ကမ္ဘာတဝန်းနိုင်ငံတွေအနေနဲ့လူခွင့်ရေးကိုအမှန်တကယ်ကာကွယ်နိုင်မဲ့စစ်မှန်တဲ့ဂတိကဝတ်တွေနဲ့အတူနိုင်ငံတကာစီးပီးဥပဒေတွေရှာဖွေဖို့လိုအပ်လာပြီးဆိုတော့ကိုသဘောပေါက်လာကြပါတယ်။
ဒီနေ့ပြည်ချင်းချင်းပါတဲ့အာရှပစိဖိတ်ပူပေါင်းဆောင်ရွက်ရေး APEC ထိပ်သီးဆွေးနွေးပွဲကနေအရေးပါတဲ့သဘောတူညီချက်တွေချမှတ်နိုင်တာမျိုးမရှိဘူးဆိုရင်တော့မှလူနိုင်ငံစုံပါတဲ့သွေးဆုံဆွေးနွေးမှုတွေကတော့အရေးကြီးတော့မှာပဲလို့ကျွမ်းကျင်ပညာရှင်တွေကပြောဆိုကြပါတယ
် The actual work of these conferences as it happened in 1945
ဒီညီလာခံကြီးတွေရဲ့တကယ်အလုပ်ကတော့1945ခုနှစ်တုန်းကလိုပါပဲပပေါင်းစုံကလူပုဂ္ဂိုလ်တွေပါဝင်ပြီးတော့မှန်ကန်တဲ့ပူးပေါင်းဆောင်ရွက်မှုတွေလက်တွေ့ကျတဲ့ဖြည့်ရှင်းချက်တွေဖြစ်လာစေဖို့အတွက်အရေးပါတဲ့ညွှန်ကြားချက်တွေအခြေခံမှုတွေချပေးတာဖြစ်ပါတယ
်အခုအေးဖက်ထိပ်သီးညီလာခံမှာကမ္ဘာကောင်းဆောင်တွေဆန်ဖရန်စစ္စကိုမြို့မှာစုဝေးနေကြတာနဲ့အမျှဆန်ဖရန်စစ္စကိုဟာတန်တမာရေးမှာအဓိကကျတဲ့နေရာတစ်ခုပြန်ဖြစ်လာပါတယ်ရှင
်မကင်ဖြူတွေတင်ပြသွားတာပါရှင်ကမ္ဘာပေါ်မှာမွတ်စလင်အများဆုံးနေထိုင်တဲ့တိုင်းပြည်တစ်ခုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကသမ္မတဂျိုကိုဝီဒိုဒိုဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တနင်္လာနေ့ကအင်ဖြူရောမှာတွေ့ဆုံပြီးဂါဇာမှာချက်ချင်းအပြစ်ရဖို့မွတ်စလင်နိုင်ငံ59နိုင်ငံကတောင်းဆိုချက်ကိုသတင်းစကားပါခဲ့ပါတယ်။အင်ဖြူရောသတင်းထောက်ချုပ်ဘက်စတီဝီဒါကူဆာရာသတင်းပေးပို့ထားတာကိုတော့ကိုငင်းညာကပြောပြထားပါတယ
်။ဂါဇာမှာမြေပြင်ကရောဝေဟင်ကပါအစ္စရေးကထိုးစစ်တွေတိုးလုပ်နေတဲ့အချိန်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုအာရန်နဲ့မွတ်စလင်နိုင်ငံ59နိုင်ငံကသတင်းစကားကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကသတင်းပေးခဲ့ပါတယ်
။ Indonesia appeal to the US to do more to stop the
ကာဇာကတပ်ဖြတ်မှုတွေရပ်တန့်ဖို့အမေရိကန်ကထပ်တိုးလှုံ့ဆော်မှုအင်ဒိုနီးရှားအနေနဲ့တောင်းဆိုပါရယ်လူသားချင်းစာနာမှုအတွက်အပြည့်အစုံကိုတည်ချပေါက်လုပ်ရမှာပါ
ပြီးခဲ့တဲ့အပတ် Saudi Arabia နိုင်ငံ Riyadh မြို့မှာကျင်းပခဲ့တဲ့ Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အရေးပေါ်အစည်းအဝေးကဆုံးဖြတ်ချက်ကိုတမရဝီလိုတို့ကတင်ပြခဲ့တာပါအဲ့ဒီဆုံးဖြတ်ချက်ထဲမှာ Israel ရဲ့ဂါဇာအပေါ်လှုံ့ဆော်ချက်တွေဟာကိုယ့်ဘာသာကိုခုခံကာဝယ်မှုဆိုတာကိုပယ်ချပြီးစစ်ပွဲကိုချက်ချင်းအဆုံးသတ်ဖို့တောင်းဆိုထားပါတယ်။ Israel ပေါ်လက်နက်ရောင်းချတာကိုရပ်တန့်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေတိုးပေးဖို့ကိုလည်းတောင်းဆိုထားပါတယ်။အရေးကြီးတဲ့ဓာတ်သတ္တုပစ္စည်းတွေစင်စက်မပြတ်ရရှိရေးအပါအဝင်ဘုံအကျိုးစီးပွားတချို့ကိုသမ္မတဘိုင်ဒန်ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဟာနီကယ်ဓာတ်သတ္တုကမ္ဘာပေါ်မှာအများဆုံးရှိတဲ့နိုင်ငံဖြစ်ပြီးတော့အမေရိကန်လျက်စစ်ကားဘက်ထရီဈေးကွက်ကိုဝင်ရောက်ချင်တာပါ။ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့တန်ရှင်းတဲ့စွမ်းရည်ကူးပြောင်းရေးနဲ့ပင်လယ်ပြင်လုံခြုံရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်။သမ္မတဘိုင်ဒန်က
ကျွန်တော်တို့ဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရင်အမြင့်ဆုံးဖြစ်နိုင်တဲ့အခြေအနေကိုရောက်ဖို့ပြောဆိုခဲ့ပါတယ်။ဘက်ဆောင်ပါဝင်တဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးပါ
။ဂါဇာအကြောင်းသမ္မတဘိုင်ဒန်ကမပြောပါဘူး။အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်က
ကိစ္စတော်တော်များများမှာသူတို့သဘောတူကြမှာပါ။အဲ့ဒီအပေါ်မှာလည်းသူတို့သိတာတဲ့တိုးတက်မှုတွေရှိမှာပါ။တချို့ကိစ္စတွေမှာတော့သူတို့အမြင်မတူတာတွေရှိပါတယ်။သမ္မတဝီဒိုဒိုရဲ့ဂါဇာပြည်ပခပေါ်ရည်ရည်ချက်ကအများသိပြီဖြစ်ပါတယ်သမရဘိုင်ဒန်ရဲ့ရည်ရည်ချက်ကိုလည်းသိကြမှာပါဒီကိစ္စအပေါ်သူတို့ရဲ့အမြင်တွေကိုပြောဖို့အခွင့်အရေးတွေလည်းရကြမှာပ
ါဝါရှင်တန်တွေ့ဆုံမှုအပြီးမှာသမရဝီဒိုဒိုအနေနဲ့အမေရိကန်ကအင်ရှင်အဖြစ်ဆန်ဖရန်စစ္စကိုမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးကိုတက်ရောက်မှာပါသမ္မတဘိုင်ဒန်အနေနဲ့လည်းအေပက်အစည်းအဝေးဘေးဘန်တွေ့ဆုံမှုအဖြစ်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှုရှိပါတယ်ဘိုင်ဒန်အနေနဲ့ဝီဒိုဒိုနဲ့တွေ့ဆုံမှုကနေရခဲ့တဲ့တရုတ်ဘော်ဒေတာတွင်းအမြင်တွေကိုတရုတ်ခေါင်းဆောင်နဲ့ဆွေးနွေးဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကိုငင်ကြပါရှင်ခုတော့ပြည်တွင်သတင်းဖက်ဆက်ရအောင်ပါရှမ်းမြောက်ကညီနောင်မဟာမိတ်၃ဖွဲ့ရဲ့2029စစ်စင်ရေးဟာမြန်မာနိုင်ငံအနှံ့ကတော်လှန်ရေးအင်အားစုတွေအတွက်အကျိုးဖြစ်ထွန်းစေခဲ့တဲ့အပြင်တရုတ်ရဲ့ Cyber Yasbo ဂိုင်းတွေကိုဖြိုခွင်းရေးရပ်ပိုင်းအတွင်ထိရောက်အောင်နှိမ်နင်းပေးနိုင်ခဲ့ကြောင်းမြန်မာအရေးကျွမ်းကျင်သူအမေရိကန်အကြီးတန်းသုတေသီတဦးက VOA ကိုပြောပါတယ်။အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIP ကမြန်မာနိုင်ငံဆိုင်ရာညွန်ကြားရေးမှူး Jason Tower ကိုမိုက်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်။
How has the operation 1027 impacted
China? ရှမ်းပြည်မြောက်ပိုင်းကညီနောင်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်ရေးကဒီတရုတ်မြန်မာနယ်စပ်က cyber ရာဇဝတ်မှုတွေကိုနှိမ်နင်းနေတဲ့တရုတ်အစိုးရရဲ့လှုပ်ဆောင်ချက်တွေအပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနေလဲရှင်
Yes, so I think just as operation 1027 kicked off
စစ်စင်ရေးတစ်တုံညာနှစ်ခွန်စတင်လိုက်တာနဲ့တပြိုင်တည်းမြန်မာစစ်တပ်အကာအကွယ်အောက်မှာဖြစ်နေတဲ့ရာဇဝတ်မှုတွေအားလုံးဟာဘလောက်ထိထိတ်လန့်ကြောက်ရွံ့ပွေကောင်းလဲဆိုတာကိုတရုတ်ဘက်ကအမှန်တကယ်သိရှိသွားတယ်လို့ကျွန်တော်မြင်ပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရေးမတိုင်ခင်အောက်တိုဘာလ20ရက်မှာမြန်မာစစ်တပ်လက်အောက်ခံကိုကန့်နေကြာဆောက်တပ်ထိန်းချုပ်ထားတဲ့ခြံဝင်းတစ်ခုထဲမှာကြောက်မက်စရာကောင်းတဲ့အစုလိုက်ပြုံနဲ့တပ်ဖြတ်မှုဖြစ်ခဲ့ပါတယ်။online ရာဇဝတ်ဂိုင်းတွေအတင်းကျပ်စေခိုင်းခံရသူတရုတ်နိုင်ငံသားအများအပြားအဲ့ဒီခြံဝင်းတွေကနေထွက်ပြေးလွတ်မြောက်ဖို့ကြိုးပမ်းနေချိန်မှာနေကြာဆောက်တပ်တွေနဲ့မြမလူမျိုးရေးတပ်တွေကသူတို့တွေကိုပြတ်တက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မို့လို့ Coke and MNDAA နဲ့မဟာမိတ်ညီနောင်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စီစတင်ခဲ့တဲ့နောက်ွယ်မှာတရုတ်ရှိနေတဲ့ဆိုတဲ့အဓိကအကြောင်းရင်းကသူတို့နိုင်ငံသားတွေအစုလိုက်အပြုံလိုက်ပြတ်တက်ခံခဲ့ရတဲ့အခြေအနေကြောင့်ဖြစ်ပါတယ်။တစ်တုံညာနှစ်ခွန်စစ်စီရင်ဟာတကယ့်ကိုထူးခြားပါတယ်။ညီနောင်မဟာမိတ်၃ဘွဲ့နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေဟာအဓိကရေးပါတဲ့မြို့တွေကိုသိမ်းပိုက်နိုင်ခဲ့ပြီးတော့စစ်စင်ရေးရဲ့အရှင်ဟုံကိုမြင်မာလာစီခဲ့ပါတယ်။တရုတ်နယ်စပ်ကကုန်းတွယ်စီးပွားရေးအဓိကမြို့နှစ်မြို့ဖြစ်တဲ့ချင်းရွှေဟော်နဲ့ကွမ်းလွန်ကိုရပ်ပိုင်းတွင်းမှာသိမ်းနိုင်ခဲ့တာတွေ့ရပါတယ်
။ So that mean like the resistance operation
ဒါဆိုရင်ကျွန်မထပ်ပြီးတော့တေးချအောင်မြင်ချင်တာကဂျေစင်တာဝါပြောသလိုဆိုရင်တစ်တုံညာနှစ်ခွန်စစ်စင်ရေးဟာတရုတ်ရဲ့ online ရာဇဝတ်ဂိုင်းတွေကိုဖြိုခွဲရေးမှာအထောက်အကူပြုခဲ့တယ်ဆိုတဲ့သဘောလားရှင်
Yes, because what you see is since May of this year, China has been putting pressure.
ဟုတ်ပါတယ်။ဘာလို့လဲဆိုတော့ဒီနှစ်မေလကလေးကတရုတ်ကမြန်မာစစ်တပ်ကိုစိုက်ဘာရာဇဝတ်ကိန်းတွေကိုဖြိုခွဲဖို့ဖိအားပေးနေပြီမဲ့မြန်မာစစ်တပ်ဘက်ကဘာမှလှုပ်ဆောင်နိုင်ခဲ့ခြင်းမရှိပါဘူး။တရုတ်စစ်အဘက်ကဒီကိစ္စကိုစစ်ကောင်စီနဲ့ဆွေးနွေးဖို့အတွက်သူတို့ရဲ့စစ်မြင့်အရာရှိတွေကိုနေပြည်တော်ကိုအချိန်ကြီးဆစ်လုခဲ့တာဝါနဲ့မိုင်းလာနေပြည်တွေမှာအွန်လိုင်းလိန်လေတဲ့စိုက်ဘာရာဇဝတ်ကိန်းတွေကိုတရုတ်ကဝင်ရောက်အပြင်းထန်နှိမ်နင်းတာအပြင်ခရိုနီကိုကန့်တထေးကြီးတွေလုပ်ငန်းရှင်တွေကိုကန့်နေကြားဆောက်တက်ကခေါင်းဆောင်တွေကိုတရုတ်ဘက်ကဖမ်းဆီးခဲ့တာစတဲ့လူရက်တွေမှာစစ်ကောင်စီဘက်ကဘာတစ်ခုမှပူးပေါင်းပါဝင်ဆောင်ရွက်တာမရှိခဲ့တယ်လို့ဘာမှထူးထူးခြားခြားအပြောင်းလဲဖြစ်မလာခဲ့ပါဘူး။ဒါပေမဲ့တစ်တုံညာနှစ်ခွန်စစ်စီရေးကြောင့်ဒီအခြေအနေတွေပြောင်းလဲသွားပါတယ်။ကိုကက် MNDAA ကနေဥဆောင်ခဲ့တဲ့စစ်စီရေးကနေစိုက်ဘာရာဇဝတ်ကိန်းတွေကအတင်းအဓမ္မစစ်ခိုင်းနေသူတွေကိုလွတ်ပြေးအောင်လှုပ်ဆောင်ခဲ့ပါတယ်။လူပေါင်းတစ်ထောင်လောက်လွတ်မြောက်လာတာကိုဗီဒီယိုတွေထဲမှာတွေ့မြင်ခဲ့ကြပြီးတော့တရုတ်နိုင်ငံသားတွေတရုတ်နိုင်ငံဘက်ကပြန်သွားခဲ့ကြတာတွေကိုအားလုံးတွေ့မြင်ကြရမှာပါ။ဒါကြောင့်မြန်မာစစ်တပ်ဘက်ကလာနေချီဘာမှမလုပ်ဘဲနဲ့ရာဇဝတ်ကိန်းသားတွေကိုအကာအကွယ်ပေးခဲ့တဲ့အချိန်မှာတစ်တုံကြာနှစ်ခွန်စစ်စီရေးကညီတော်မဟာမိတ်သုံးဘွဲ့ကကိုကန့်နေပြီးမှရှိနေတဲ့အခြေအနေတွေကိုနှစ်ပတ်အတွင်းမှာပဲအချိန်ယူပြီးတော့ပြောင်းလဲအောင်လုပ်နိုင်ခဲ့ပါတယ်။တရုတ်နိုင်ငံဘက်ကကြည့်ရင်တော့သူတို့လိုချင်တဲ့အတိုင်းအတာဖြစ်လာတာကိုမြင်နေရတာပါ။သူတို့နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ကိုကန့်မှရှိတဲ့ရာဇဝတ်ကိန်းတွေကိုနှိမ်နင်းပြီးတော့အဓမ္မစီခိုင်းခံရသူတွေလွတ်မြောက်အောင်လို့တစ်တုံကြာနှစ်ခွန်စစ်စီရေးကလုပ်ပေးနိုင်ခဲ့ပါတယ်။ဒါပေမဲ့ပိစက်မှုအနေနဲ့ကနှစ်နိုင်ငံကုန်သွယ်ရေးတွေပိတ်ထားရတဲ့အတွက်နေနာဆုံးရှုံးမှုတွေရှိနေပါတယ်။ဒါပေမဲ့လို့နေဆက်ဒေသတွေဘက်မှာမြန်မာစစ်တပ်ဘက်ကအုတ်ချုပ်ထင်းသိမ်းနိုင်တဲ့စွမ်းရည်မရှိဘူးဆိုတာတရုတ်ဘက်ကမြင်နေခဲ့တာကြားပါပြီ။သူတို့ရဲ့ပိုလန်မှာစီမံကိန်းနဲ့ဆိုင်တဲ့စီးပွားရေးယင်းနှိမ့်နှံမှုတွေအတွက်မြန်မာစစ်တပ်အသုံးမဝင်ဘူးဆိုတာတရုတ်ကသိထားပါတယ်။အခုနောက်ဆုံးအွန်လိုင်းရာဇဝတ်ကိန်းတွေနှင်းနေတဲ့ကိစ္စမှာတော့စစ်ကောင်စီဘက်ကဘာတစ်ခုမှစွမ်းဆောင်နိုင်ခြင်းမရှိဘူးဆိုတာကိုတတ်သိပြနေပါတယ်။
The military junta responded that they cooperate with Chinese government and arrest
ဒါပေမဲ့စစ်ကောင်စီရဲ့အကြောင်းပြချက်တွေထဲမှာလည်းဒီရာဇဝတ်ကိန်းတွေရှိနေတာနောက်ပြီးအတင်းအဓမ္မစစ်ခိုင်းခံရသူတွေရှိနေတဲ့နေရာတွေကသူတို့ထိန်းချုပ်ထားတဲ့နေမျိုးတွေမဟုတ်ဘဲနဲ့ဝမိုင်းလာကိုကန့်စားတဲ့ဒီတိုင်းနာလက်နက်ကိုင်ဖွဲ့တွေထိန်းချုပ်ထားတဲ့နေမြေဖြစ်နေတဲ့အချက်ကိုအကြောင်းပြခဲ့သလိုဒီတရုတ်အလို့ကြသူတို့ဘက်ကလိုက်လျောဆောင်ရွက်မှုတွေရှိခဲ့တယ်လို့ဒီ Phoenix သတင်းဌာနနဲ့မေးမြန်းခဲ့မှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောသွားပါတယ်ဂျေဆင်တာဝါဘယ်လိုမြင်လဲရှင်
Well, I think that the junta all along has not taken seriously
ကျွန်တော်မြန်မာတော့ online လိမ်လည်တဲ့ cyber ရာဇဝတ်ကိန်းတွေကိုအပြင်းထန်နှိမ်နင်းဖို့နိုင်ငံတကာရဲ့တောင်းဆိုချက်တွေကိုစစ်ကောင်စီဘက်ကတလျှောက်လုံးအလေးနဲ့ထားတာမတွေ့ခဲ့ရပါဘူး။တကယ်တမ်းမှာကဒီရာဇဝတ်မှုတွေလှုပ်ခွင့်ရအောင်လို့လမ်းဖွင့်ပေးခဲ့သူဟာမြန်မာစစ်တပ်ပဲဖြစ်ပါတယ်။စစ်တပ်နဲ့ပူးပေါင်းထားတဲ့ကရင်နယ်ခြားစောက်တပ်ခေါင်းဆောင်စောချစ်သူဆိုလို့ရှိရင်ထိုင်းနယ်စပ်တလျှောက်မှာကရင်ပြည်နယ်မှာကိုပိုင်မျိုးတွေကိုတိစောက်ထားပြီးတော့စစ်တပ်ရဲ့အကာအကွယ်အောက်မှာရာဇဝတ်လုပ်ငန်းတွေကိုဆက်ပြီးတော့လုပ်ကင်နေရပါကိုကတ်မှာဆိုလို့ရှိရင်လေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခရိုနီမိသားစုတွေကရာဇဝတ်လုပ်ငန်းတွေကိုလုပ်ကင်နေပါတယ်ကိုကန့်ခရိုနီအုပ်စုဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့2009ခုနှစ်မှာဒဲရိုက်ချိဆက်ပြီးတော့ကိုကန့် SSC ကိုကန့်ဒေသအုပ်ချုပ်ရေးအဖွဲ့ဆိုပြီးတော့နေခြားစောက်တပ်ကိုတည်ထောင်ခဲ့တာပါအဲ့ဒီကုကန်နေကြောင်တက်ကတရုတ်နိုင်ငံကအွန်လိုင်းလိမ်လည်တဲ့ရာဇဝတ်ကိန်းဖွဲ့တွေနဲ့ပူးပေါင်းပြီးတော့သူတို့နေမြေထဲမှာရာဇဝတ်လုပ်ငန်းတွေကိုလုပ်ကင်ခဲ့တာဖြစ်ပါတယ်။စိုက်ဘာကျုံပြုတ်မှုတွေအွန်လိုင်းကနေပြီးတော့ငွေကြေးလိမ်လည်တာတွေကိုကုကန်နေကြောင်တက်ဖွဲ့ကအဓိကအကာအကွယ်ပေးခဲ့တယ်လို့ဒီတက်ဖွဲ့ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ကုကန်ခရိုနီအုပ်စုကဥဆောင်နေတာလည်းဖြစ်ပါတယ
်။ VOA မြန်မာပိုင်းကနေပုံထုနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံတွင်စီးရီးပိဋကဖြစ်ပွားရာနေရာဒေသတိုးလာနေချိန်မှာနိုင်ငံတကာကလည်းသူတို့ရဲ့နိုင်ငံသားတွေမြန်မာပြည်ထဲတိုးလာခွင့်ကိုနေရာတွေပို့ပြီးတော့ကန့်သတ်လာပါတယ်။ဗြိတိန်နိုင်ငံသားရဲ့ယုံ FCDO ရဲ့အခုနောက်ဆုံးထုတ်ပြန်ချက်ထဲမှာရန်ကုန်၊ပဲခူးနဲ့အေရဝတီတိုင်းအဲ့ဒီနေရာ၃နေရာကိုအစိမ်းရောင်ဒေသအဖြစ်သတ်မှတ်ထားပြီးတော့ခရီးမသွားခင်အကြံပြုချက်ရယူဖို့တတိပေးထားပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုတော့မတင်ရေးထိုက်ကပြောပြထားပါတယ်။
မြန်မာနိုင်ငံတွင်းမှာစစ်ကောင်စီနဲ့ဒေသခံဒေါ်လာရည်အင်အားစုတွေကြားတိုက်ပွဲတွေကြောင့်နေမြေလုံခြုံမှုမရှိလို့ခီးသွွာလာခွင့်ပြုတဲ့နေရာတွေလည်းရှားလာပါတယ်။နိုင်ငံတကာကနေမြန်မာနိုင်ငံမှာရောက်ရှိနေတဲ့သူတို့ရဲ့နိုင်ငံသားတွေအတွက်ခီးသွွာလာခွင့်ကိုကန့်သတ်ထားတာဖြစ်ပြီးဒီထဲမှာဗြိတိန်နိုင်ငံလည်းပါဝင်ပါတယ်။ဗြိတိန်နိုင်ငံသားရေယုံ FCDO ရဲ့အခုနောက်ဆုံးနိုဝင်ဘာလ10ရက်ထုတ်ပြန်ချက်ထဲမှာတော့ရန်ကုန်ပဲခူးနဲ့အေရဝတီတိုင်းဒီနေရာတွေကိုသာအစိမ်းရောင်နေမြေအဖြစ်သတ်မှတ်ပေးထားပြီးခရီးမသွားခင်အကြံပြုချက်တောင်းခံချဖို့လည်းသတိပေးထားပါတယ်ရန်ကုန်လိုလူရည်ထူထပ်တဲ့မြို့ပြမှာတခြားဒေသတွေလိုစီးရီးပိဋကမတင်းမာပေမဲ့ စီယနာရှင်ကိုဒေါ်လာနဲ့လှုပ်ရှားမှုတွေကတော့အနည်းနဲ့အများရှိနေတုံးမယ်လို့ဒေသခံတွေကပြောပါတယ်။ဒါပြင်ကျူးလွန်သူဘယ်သူဘယ်ဝါမသိတဲ့ပောက်ကွဲမှုတွေကလည်းဆက်ပြီးရှိနေပါတယ်။မြန်ကုန်းမြို့နယ်တရက်ကွက်မှာရှိတဲ့ Honey Nets Bar မှာလည်းနွေဘာလ23ရက်ည9နာရီဝန်းကျင်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တယ်လို့အနားမှာနေထိုင်သူတွေကပြောပါတယ်
ကျွန်တော်တို့ကမှဖြစ်ပြီးမှလေ online ပေါ်တမတင်းရတာပါအတန်းလည်းမကြားလိုက်ဘူးဖြစ်လိုက်တော့လေဟိုထူးထူးကြားတော့ဘာမှမရှိပါဘူးပဲကျွန်တော်တို့အသိမကြားလိုက်ဘူးပြဟုတ်တယ်ဟုတ်စစ်စစ်ညာတွေပါရှိရင်လည်းကျွန်တော်တို့ဟိုအသာကြီးပဲပေါ့နော်စစ်စစ်တာလည်းစစ်စစ်နဲ့စစ်စစ်အတိုင်းဖြည့်ကြတော့တော့ပါပဲ
တကူတိုင်းမှာလည်းစစ်ကောင်စီဘက်ကအခုရက်ပိုင်းနဲ့လုံခြုံရေးကင်းလှတာတွေပို့တိုးလောက်လာတယ်လို့ဒေသခံတွေကပြောပါတယ်ညဘက်ချိန်တွေမှာကား9စီး8စီးဝင်းကျင်လောက်နဲ့ကင်းလှည့်ဓာတ်တွေရှိနေပြီးဒေသခံတွေကတော့ညမှောင်ရီပြိုစာခြေလောက်ကလေးကအသွာလာတိတ်မလုံးကြတော့ဘူးလို့ဘကူးမျိုးကန်တယောက်ကပြောပါတယ
်ဒေသတွေတက်လာတော့သူတို့ရွာအဝင်ပေါက်တွေဘာတွေမှဟိုအရင်တော့သူတို့အစောကြီးလာတယ်3နိုင်ခွဲတွေဘာလာရှင်းတယ်ပေါ့လေအခု3နိုင်ခွဲတို့4နိုင်လို့လာတဲ့ခါကျရင်အမှစောင့်နေတဲ့အခွဲတွေတွေ့ရပေါ့ဗာလဲညာလဲပေါ့မင်းမြန်းတာလေးဘာလေးရှိတယ်ပေါ့ရက်ပိုင်းမှာသူတို့လည်းတော်တော်ကြီးသတိကြည်ကြည်ထားပြီးတော့ငကိုတဲ့ပို့ပြီးတော့တိုးပြီးတော့လဲလဲစောက်ကြည့်နေတဲ့သဘောရှိတယ်။တကယ်ထိတ်လန့်လန့်တော့ဖြစ်နေကြတာဟောအေးတက်တာတော့မရှိဘူးပေါ့
။အေယာဝတီတိုင်းမှာတော့ပွင့်လင်းရာသီမှုကန်းချေပဲလာရောက်လဲပတ်သူရှိသလိုအေယာဝတီတိုင်းအဝင်ဂိတ်တွေမှာတော့စစ်ဆေးတာတွေရှိတယ်လို့သိရပါတယ်။ဒါပြေအေယာဝတီတိုင်းနယ်ကရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့မြို့နယ်တွေမှာစစ်ကောင်စီဘက်ကလုံခြုံရေးအင်အားပို့ချထားတယ်လို့ဒေတာတွင်းမီဒီယာတွေကဖော်ပြထားပါတယ်။စစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးရှောင်းတခင်စစ်ဆေးတာမျိုးလည်းအခုနောက်ပိုင်းပိုများလာတယ်လို့ပသိမ်ဒေတာကန်တဦးကပြောပါတယ်။
ကျွန်တော်မကလာမယ်ဆိုရင်တော့ပန်တိုင်ကိစ္စရှိမယ်လေ။ပသိမ်ဝင်မှာတကိကြီးမယ်။စစ်တာနည်းနည်းများလာတော့ပန်တိုင်ကိစ္စမှာတစ်ချက်ဆက်တယ်အေယာဝတီတိုင်းအဝင်ပေါ့နော်။နောက်ပသိမ်ဝင်မှာတစ်ချက်ဆက်တယ်။အစီအစဉ်ကတော့ငကိုတဲ့ဆိုင်တော့နည်းနည်းလေးတော့ပို့ပြီးတော့ဆက်လာတယ်ပေါ့နော်။ငကိုနဲ့တော့မတူဘူးပေါ့။မတူဘူးဆိုတော့သွားလဲလာလို့ဆိုရင်လည်းဒီကဆက်တာတော့သူတို့မပုံနေနေပါတယ်အလိုလိုဟာမျိုးတွေဆက်တာများတယ်ပေါ့။သူကပြောလို့တော့မရောက်ခါကျရင်လည်းသူတို့လိုကားနဲ့လာရင်တန်တန်ကားရက်ပြီးတော့ဟိုကားနဲ့လိုက်ပြီးတော့ရှောင်းတခင်ဆက်တဲ့ပုံစံမျိုးပေါ့နော်။လမ်းတွေမှာကျုံတဲ့နေရာမှာဆက်တာမျိုးတွေရှိတယ်။ဒါပေမဲ့အဲ့ဒါကလည်းအမြဲတမ်းတော့လည်းမရှိတော့ဘူးရှိနေတိုင်းနှီးပါတော့မဆက်ဘူးပေါ့နော်ဒါပေမဲ့တစ်ပတ်မှ3ရက်လောက်ကိုသူတို့အဖွဲ့ဆောင်နဲ့ဆက်တဲ့ပုံစံမျိုးဆက်တယ်ဟုတ်လားဟုတ
်ဗြိတိန်ဆိုရကသူ့နိုင်ငံသားတွေအတွက်ထုတ်ပြန်တဲ့ခီးသွန်းလာခြင်းဆိုင်ရာအကြံပြုချက်ထဲမှာနေမြေသတိပေးချက်ကိုအစဉ်ခွဲပြီးသတ်မှတ်ထားတာပါကချင်ကယားကရင်ချင်းမွန်ရှမ်းမြောက်စကိုင်းမကွေးနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေအပြင်တနင်္သာရီတိုင်းနဲ့မှာတော့ဘိတ်ကျွန်းစုကလွဲလို့ကျန်တဲ့နေရာတွေကိုခီးသွောလာခွင့်လုံးဝတားမြစ်ထားတာပ
ါ။မတ်တငေထိုက်တင်ပြတော့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ဂါဇာဖက်ကသတင်းသဘုတ်တင်ပြချင်ပါတယ်။ဂျော်ဒန်မြစ်အနောက်ဖက်ကန် West Bank အရမ်းမှာအစ္စရေးအခြေချနေထိုင်သူတွေကပါလက်စတိုင်းတွေအပေါ်တိုက်ခိုက်မှုတွေဒီရက်ပိုင်းမှာတိုးလာနေတဲ့အထက်မှာပါလက်စတိုင်းလယ်သမားတွေအပေါ်တိုက်ခိုက်မှုလည်းပါဝင်ပါတယ်။တန်လွင်သီးပင်ပေါင်ထောင်နဲ့ချီဆိုင်ထားတဲ့နေရာနာမှာတိုက်ခိုက်မှုတွေဖြစ်နေတဲ့အတွက်အသီးမခိုးနိုင်ပဲဒီနေ့တန်လွင်စီအထွတ်နှုန်းကျဆင်းမယ်လို့ပါလက်စတိုင်းလယ်သမားများတက်မကကအခမ်းအနှချပါတယ် VOA သတင်းထောက်ယန်ဘိုရှက်ပေးပို့ထားတဲ့သတင်းတော်ကိုတော့မိုက်အီတန်စင်ကတင်ပြထားပါတယ
်ဂျော်ဒန်မြစ်အနောက်ဖက်ကန် West Bank အရရဲ့မြောက်ပိုင်းကပါလက်စတိုင်းကြီးရွာ Selfit မှာတန်လွင်သီးပင်တွေစိုက်ပျိုးကြပါလေဒီအပိုင်းမှာအစ္စရေးနဲ့ပါလက်စတိုင်းတွေကြားတိုက်ခိုက်မှုတွေတိုးလာနေတာကြောင့်အစ္စရေးဂျူးတွေအခြေချနေထိုင်တဲ့နေရာနဲ့နေတဲ့တန်လွင်ခြံတွေမှာတန်လွင်သီးလာချွေဖို့ကြောက်ရွံ့မိတဲ့အကြောင်းလေသမားဂျဘယ်အဘူစလီမီကပြောပါလေ
ဖတ်တ်မုဆဒ်ဒ်ဖရာရှ်မာရတု
ကျွန်တော်တို့ကိုတန်းတန်းနဲ့ချိန်ပြီးတန်လင်းသီးချွေတဲ့ဆက်တွေအားလုံးကိုသူ့ရဲ့ကုန်တင်ကားပေါ်တင်ကိုင်းပြီးတန်လင်းသီးတွေအားလုံးကိုလည်းတင်ကိုင်းပါတယ်ပြီးတော့အားလုံးကိုဒီနေရာကနေထွက်သွားကိုင်းပါတယ
်အော်တိုဘာလ9ရက်နေ့တုန်းကအစ္စရေးကိုဟာမာစ်စစ်သွေးကြွတွေတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက် West Bank အရက်မှာပါလက်စတိုင်းလက်သမားတွေအပေါ်မှာတိုက်ခိုက်မှုတွေတိုးလာခဲ့ပါတယ်အစ္စရေးဟာမာစ်စစ်ပွဲစတဲ့အချိန်ကလေးကပြင်းပြအားဖြင့်တနည်းကိုတိုက်ခိုက်မှု9ချိန်ဖြစ်နေတဲ့အကြောင်းကုလသမဂ္ဂကပြောပါတယ်တိုက်ခိုက်မှုအများစုကအစ္စရေးကျူးတွေကသူတို့နေတဲ့နေရာနားကိုပါလက်စတိုင်းတွေမလာစေချင်လို့ဖြစ်တယ်ဆိုပြီးတော့လည်းသူကပြောတာ
ပါ။ဧကလီ
ရောင်လောက်ရှိတဲ့တန်လွင်ခြံတွေမြိတ်သိမ်းနိုင်မဲ့ဖြစ်နေတာပါ။
ူကတော့တူမုစ်အယာမြို့တော်ဝန်ဖြစ်ပါတယ်။ဒီဒေတာမှာကတန်လွင်စီထုတ်လုပ်မှုလုပ်ငန်းပေါ်မှာအထူးကမှီတင်းနေထိုင်နေကြတာပါ။တိုက်ခိုက်မှုတွေပုံမှန်လိုလိုဖြစ်နေပြီးတော့အကြမ်းဖက်မှုတွေတိုးလာနေတာကြောင့်တန်လွင်သီးပင်အားလုံးရဲ့60ရာခိုင်နှုန်းထက်မနည်းအသီးမချွေနိုင်ပဲဖြစ်နေတယ်လို့သူကပြောပါတယ်။
တန်လွင်သီးပင်တွေကအများကြီးရှိပေမဲ့ကျမတို့သွားလို့မရပါဘူး။သူတို့ကအားလုံးကိုပိတ်ထားပါတယ်။
တိုက်ခိုက်မှုတွေကြောင့်တမကဥတုရာသီပြောင်းလဲမှုကြောင့်လေဒီနှစ်မှာတန်လွင်စီအထွတ်နှုန်းအနည်းဆုံး60ရာခိုင်နှုန်းကျဆင်းမယ်လို့ပါလက်စတိုင်းလူသားများတမကကပြောပါတယ်။ West Bank ဒေသမှာတန်လွင်ချက်တွေပေါ်မှာပဲမိသားစုပေါင်း300,000ကမိခိုနေတာဖြစ်ပါတယ်။
Our estimations as a union, and we're the largest union in
General Ga West Bank data ma ji dong tam ga wa general ye twet che mu ya Palestine le dama a long ye 50 ya gai nong ga ni 55 ya gai nong ga di ni me yei tain nai me phit cha me lo comment tha ba de
West Bank data ye chai pyu ye kan na ma tan lwin si thon lo mu ga adika cha da ba a yin ni dong ga su yin tan lwin di ne tan lwin si yang cha ya mu ga ni dollar tan 120 jaw le dama ri win win ya gai da phit pe me le di ni ma ro a mya chi nin na song shong le me lo mhan sa tha cha ba le shin
ma de cha mye ya mu ri a phi a pyaung le ri mya de ka ba ji ma chan lo cha da lo myin da lo phit ma la de kha အမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန်ဒီရဲ့ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA America အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုတ်ထုနဲ့မနက်ခင်းထုတ်လွှင့်ချက်တွေကို American ပြည်ထောင်စုအမျိုးတော် Washington DC ကနေထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်ပြီးတော့ကြည့်ရှုနားဆင်ကြမယ့်အပတ်စဉ်အစီအစဉ်တွေထဲမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်နဲ့အတူ American နိုင်ငံရေးဆိုင်ရာသတင်းဆောင်မှအပြင်ကမ္ဘာတစ်လွှာခီးသွားအစီအစဉ်စာရီကိုထုတ်လွှင့်တင်ပြသွားဖို့ရှိပါတယ်။အရင်ဆုံးတော့မြကြီးဩဇာအစီအစဉ်နဲ့ဆက်ရအောင်ပါ။စစ်တပ်ကအာဏာသိမ်းဆန့်ကျင်ရေးလှုပ်ရှားမှုနဲ့တောင်သူတွေအခမ်းအနားကိုတင်ဆက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းရရလက်နဲ့ဆွဲကန်ပြီးတော့ခုခံခဲ့ကြတဲ့အထက်မှာအထက်အညာဒေသကတောင်သူလယ်သမားဒူကြီးရဲ့အခမ်းအနားဟာအထူးကနေရာကပါရှိပါတယ်။ဒီအကြောင်းလေ့လာထားတဲ့ကိုခင်မောင်စိုးမင်းကအခုလိုစူးစီးတင်ဆက်ထားပါတယ်။
2021ဖေဖော်ဝါရီလတရက်စစ်အာဏာသိမ်းပြီးနောက်ရပိုင်းအတွက်တနိုင်ငံလုံးနီးပါးစစ်အာဏာရှင်စနစ်ကိုငြိမ်းငြိမ်းချမ်းချမ်းကန့်ကွက်ဆန္ဒပြခဲ့တာကိုအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်လူထုကလည်းကိုနီကိုဟာနဲ့ပြန်လည်ခုခံတာတွေရှိခဲ့ကြပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာဆိုရင်ချင်းလူငယ်တချို့ကိုနယ်မြေကန်စစ်ကောင်စီတပ်ကဖမ်းဆီးခဲ့တာကိုမြို့ကန်လူထုကမခံမရဖြစ်ပြီးနောက်ဆုံးမှာရိုးရာအမဲလိုက်တူမီလက်နက်တွေနဲ့ခုခံတိုက်ခိုက်ခဲ့တာကစတင်ခဲ့ကြပါတယ်နယ်မြေကျွမ်းကျင်မှုကိုအတုံးချပြီးချင်းတိုင်းရင်းသားတွေကစစ်ကောင်စီကားရန်ကိုတောင်တိုက်ခိုက်သိမ်းပိုက်နိုင်ပြီးလက်နက်တွေအများအပြားရရှိကာလက်နက်ကင်တပ်ဖွဲ့အဖြစ်ချက်ချင်းဖွဲ့စည်းနိုင်ခဲ့ပါတယ်။အဲ့ဒီနောက်သကိုင်းတိုင်းအထက်ပိုင်းချင်းတွင်းမြစ်အနောက်ဖက်ကံပေကကဏီမျိုးနယ်မှာလည်းဒေသခံတောင်သူလယ်သမားတွေကတူမီတနတ်တွေကိုချင်းတောင်တဲ့ဝဲယူကိုတိုင်လဲလှုပ်ပြီးစစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်ခဲ့ကြပါတယ်စတိုင်ဆိုတဲ့လူစကိုင်းတိုင်းတွင်းကရှင်းမာပင်ပလဲဆလင်းကြီးဒေတာကတောင်သူလယ်သမားတွေကလည်းတူမီတနတ်တွေအပါအဝင်ရရလက်နက်တွေဆွဲကင်ပြီးရဲတပ်ဖွဲ့စစ်ကောင်စီတပ်တွေကိုပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့ကြပါဗါတယ်။အဲ့ဒီအချိန်အထိမူလားရှိပြီးသားလက်နက်ကင်တိုင်းရင်းသားတပ်ဖွဲ့တွေဟာလူလူစန္ဒပြပွဲကိုအပြည့်အဝထောက်ခံခဲ့ကြပေမဲ့အပြည့်ရသဘောတူညီချက်တွေနားလည်မှုတွေနဲ့ညှိနေကစစ်ကောင်စီကိုတုံ့ပြန်တိုက်ခိုက်တာမတွေ့ရပါဘူး။ကိုယ်စကိုင်းနဲ့မန္တလေးတိုင်းအထက်အညာဒေသတွေမှာကျေးလက်တောင်သူလယ်သမားတွေကစစ်ကောင်စီကိုလက်နက်ကင်ခုခံပြီးနောက်ပိုင်းမှာအဲ့ဒီအပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကင်တချို့ကလည်းစစ်ကောင်စီကိုပြန်လည်တိုက်ခိုက်လာခဲ့ကြတာဖြစ်ပါတယ် စစ်ကောင်စီကလည်းအညာကျေးလက်ဒေသကကျေးရွာတွေကိုရွာလုံးကျုပ်မိရှို့တာတွေအစုလိုက်ပြုံလိုက်တပ်ဖြတ်ပြတာတွေနဲ့လေကြောင်းအင်အားသုံးတိုက်ခိုက်တာတွေအထိလုပ်ပြခဲ့ပါတယ်ဒါပေမဲ့လည်းအညာဒေသကတောင်သူလယ်သမားတွေရဲ့လက်နက်ကင်ခုခံမှုတွေဟာပိုပြီးတောင်မှခိုင်မာလာတယ်လို့အခုအခါပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့မှဦးဆောင်သူတဦးလည်းဖြစ်စကိုင်းတိုင်းဒေသကြီးရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးထွန်းထွန်းဝင်းကပြောပါတယ်
ကျွန်တော်တို့ဒီအညာဒေသတောင်သူသမားတွေကဒီတဘာဝအပြင်ကို AC နေတယ်အမနဲ့လင်းလာရင်နွားကျွေးမယ်ကြာတော့သွားမယ်ဒီနေ့နေပေါ်လာရင်ရောင်းချပြီးတော့အလူတန်းနေပေးပေါ့နော်အဲ့ဒီလို AC နေတဲ့သူတွေပေါ့နိုင်ငံရေးတော်အရဆိုတာလဲဒီတအားကြီးစကားထက်တန်တဲ့သူတွေတော့မဟုတ်ဘူးတိုးတော်လည်းပဲဒီနေ့မြန်မာနိုင်ငံဖြစ်နေတဲ့အခြေအနေကအဲ့ဒီအပြစ်မဲ့တဲ့တောင်သူတွေပေါ့အိမ်တွေမိရှုတဲ့အိမ်ဖြစ်စီတဲ့ဇွာတွေကိုပြစ်မှတ်တစ်ခုအနေနဲ့ဆေးပြစ်မှတ်တစ်ခုအနေနဲ့ဖြစ်စီတာတွေဒီလုံးဝပဲမခံမရနိုင်လို့တောင်သူအများစုကလည်းပြီးတော့ဒီထွက်ပြီးတော့တော်လန်ကြတာပေါ့အထူးသဖြင့်ကျွန်တော်တို့အညာရီသားမှာတော်လန်ရေးဆိုတာကကိုယ့်ရဲ့ကျင်လည်ရာဘဝနဲ့ဘာမှမဆိုင်တိုးတော်လည်းပဲမတရားတာနဲ့ရင်ဆိုင်လာတဲ့အခါကျတော့တောင်သူတွေအားလုံးကလည်းမခံမရနိုင်ဖြစ်တာပေါ့လေထက်ညာကတောင်သူတွေသမားတွေကိုယ်တိုင်၌ကဓမ္မနဲ့အဓမ္မကိုခွဲခြားတတ်လာတယ်ဒီမိုကရေစီနဲ့အာဏာရှင်စနစ်ကိုခွဲခြားတတ်လာတယ်ရက်တည်မှုယုံကြည်မှုတွေခိုင်မာလာတော့မနေ့လင်းနာနဲ့ဘေးဝါကိုမိစုသူကြီးအိမ်ကြီးတစ်လုံးမှမကြမ်းတော့ဘူးဒါနေတိုင်းကြားနေရပါတယ်ဂျွာလုံးမီးလောင်ခံရလို့ကျွတ်သွားတဲ့ရွာနောက်ဆုတ်သွားမယ်တော့မထင်နဲ့နော်ရှေ့တိုးပြီးတော့ဒီဒေါ်လာရေးကိုဆက်လုံးပါဘူးယုံကြည်ချက်တွေခိုင်မာလာတော့အောင်ရမယ်ဆိုတဲ့စိတ်ဓာတ်ကတစ်ချက်ချယုံကြည်ပြီးသားယုံကြည်တဲ့အတွက်လည်းနောက်မဆုတ်တန်းဒီဒေါ်လာရေးကိုဆင်နွှဲနေတာဖြစ်တယ်
စစ်ကောင်စီကလည်းအညာဒေသကခြေရွာတွေကိုမိတင်ရှို့ယုံတာမကတီးနှံဆိုင်ခင်းတွေကိုဖျက်ဆီးတာစပားကြီးပါဝင်တီးနှံတိုးလောင်တာတွေကိုပါဖျက်ဆီးပြီးတောင်သူလယ်သမားတွေရဲ့ဘဝကိုရိုက်ချိုးခဲ့ပါတယ်အဲ့ဒီလိုနဲ့တောင်သူလယ်သမားတွေကိုယ်တိုင်လက်နက်ကင်ခုခံသူတွေဖြစ်သွားကြသလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေမိမိတို့ခြေရွာတွေကိုဝင်ရောက်လာရင်လည်းအခန့်ကျွေးမွေးကူညီကြတာတွေလုပ်ကြပါတယ်ဒါအပြင်တခြားခြေရွာတွေကထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်တွေလာရောက်ကိုလိုရင်လည်းလက်ခံကူညီကြတယ်လို့ PDF ခေါင်းဆောင်တဦးဖြစ်တဲ့စကိုင်းတိုင်းရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပြောပါတယ်။
အဲ့ဇွာတွေကတောင်သူလယ်သမားတွေကစစ်ဘေးဆောင်ပဲဖြစ်ဖြစ်တော်လိုင်းသမားတွေပဲဖြစ်ဖြစ်ကျွေးနိုင်တဲ့စေတနာဒီတောင်သူလယ်သမားတွေမှာအပြည့်ရှိပါ။လူပေါင်း300လာလား200လာလား100လာလားရုံးနဲ့အဲ့ဒီဇွာကိုကောက်ရောက်ရောက်လာခဲ့လိုက်တိတ်သမင်းတို့တစ်ထုပ်နှစ်ထုပ်သုံးထုပ်အဲတက်နိုင်တဲ့ဘက်ကနေပြီးတော့ဝိုင်းဝန်းကူညီကြတာအားတက်စရာတော့ဒီအရာဒေသပြည်သူတွေကမမှုဘူးရဲ့တောင်သူလူတောင်သူသလဲသမားတွေကမမှုအဲဒါကလက်တွေ့ဖြစ်နေလို့ပဲဒီလိုပဲရက်တည်နိုင်တာပေါ့ဗျာဒီလောက်များတဲ့တော်လိုင်းရဲ့အင်အားစုတွေဒါပေမဲ့အဲ့ဒီအတွက်ဘယ်သူမှညှိတွားမနေဘူးဘယ်နိုင်ငံရဲ့အကူအညီမှလက်ဝါးဖြတ်ပြီးတော့မျောမနေဘူးဗျမျောနေလေလာမှမလာတာဘူးဗျမလာတော့ကို့ရှိတဲ့ခွန်အားတဲ့အဲစံတပီရှိတဲ့လူကစံတပီအဲစံတကောင်းတက်နိုင်တဲ့လူကစံတကောင်းပေါ့ပေးဒီချမောင်ရွက်ကစုံရွက်ဘူးဒီဒါမျိုးတွေတက်နိုင်တဲ့သူတွေလည်းဒါမျိုးတွေကြရနေရကိုအလွန်အသေးသေးရနေကိုတော်လိုင်းကြီးမှာပါဝင်နေက
ြတကယ်တော့အညာဒေသကတောင်သူလယ်သမားတွေဟာလက်နက်ကင်ခုခံမှုအစာပိုင်းမှာခင်မီလက်နက်ရဲလို့မဲမဲရရမရှိစစ်ပညာဆိုတာဘာမှမသိပဲနဲ့စစ်ကောင်စီတပ်တွေရဲ့ဖိနှိပ်မှုတွေကိုခုခံကြရတာဖြစ်ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အစီအစဉ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတစင်လက်နက်နဲ့စစ်ပညာအကူအညီရကြတာကိုယ်တိုင်လည်းသီးနှံပေါ်ချိန်မှာလက်နက်ကိုစုပေါင်းဝယ်ယူကြတာစတာတွေနဲ့စစ်ကောင်စီတပ်တွေကိုစန့်ကျင်ခဲ့ကြပါတယ်ဒါအပြင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအညာဒေသကိုဖျက်သွားရင်လည်းကျေးရွာတွေကရိတ်ခါတွေထောက်ပံ့တာကအစလိုလေသေးမရှိအောင်ကူညီကြတယ်လို့ပြောပါတယ်အဲ့ဒီလိုအနေအထားတွေဟာအညာမြေပြန့်ကတောင်သူလယ်သမားတွေအနေနဲ့ဆေးအနာရှင်အဆက်ဆက်နှစ်ပေါင်းများစွာဖိနှိပ်ထားတဲ့တိုင်းရင်းသားတွေရဲ့ဘဝကိုနားလည်ပြီးဖက်ဒရယ်ပြည်ထောင်စုဆိုတဲ့သဘောတရားတွေကိုသိမြင်လာကြပြီလို့လဲစကိုင်းတိုင်းရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပဲပြောပါတယ်
ကျွန်တော်တို့ဒီအညာဒေသတောင်သူလယ်သမားတွေကအခုမှခံရတာ။ဟိုနှစ်ပေါင်း60 80လောက်ရွာမိစုဘုံကျဲဒါတတိုင်းသားတွေညာဒေသပြည်သူတွေသိရှိနားလည်လာတယ်။သူတို့ရဲ့ဆင်းရဲဒုက္ခတွေသူတို့ရဲ့ပြိတိဝါတွေကိုချင်းစာတတ်လာတယ်။သူတို့ခံကြလို့တောင်ခုခုခံစားရတယ်။သူတို့လည်းနှစ်ပေါင်းအကြာကြီးခံစားမှာပဲ။ဒါတွေကိုနားလည်လာတယ်။ဆိုတဲ့ဒီမိုကရေစီရဲ့သဘောတရားတွေကိုဒီအညာဒေသတောင်သူတွေပို့ပြီးတော့သိရှိနားလည်လာ။အဲ့ဒီစာနာစိတ်တွေကြောင့်ပဲဒီတိုင်းရင်းသားတွေတော်တော်များများကချစ်ချစ်ခင်ခင်နဲ့လူကောင်းဘလောက်နဲ့စကိုင်းတိုင်းတွေကိုပဲဖြတ်သွားသွားအဲ့ဒီလူအဲ့ဒီပုံစံတွေလည်းကျမကြီးမကောင်းတာအစစာနာရေးခါအစပေါ့နော်နွေးနွေးထွေးထွေးနဲ့တို့ရခီးကိုခလုံးမတိစူးမကြီးအောင်အကျိုးဆောင်ပေးကြတာဒါတိုင်းရင်းသားတွေပေါ်မှာ အများကြီးနားလေလာနော်လက်တွေ့ခံစားလာရတဲ့ခံစားချက်တွေကြောင့်နှစ်ပေါင်း60 90လောက်ခံခဲ့ရတဲ့တိုင်းသားတွေပေါ်မှာကိုရင်းစာစိတ်တွေအများကြီးပေါ်ပေါက်လာတယ်အတူတူရုံးကြမယ်ဆိုတဲ့စိတ်ဓာတ်တွေပူပူတော့မွေးလာတယ်
တောင်သူလေသမားတွေအနေနဲ့လက်နက်ကင်ပြီးမတရားတဲ့အုပ်ချုပ်သူတွေကိုစန်းကျင်ကြတာဟာတမိုင်းမှာလည်းအခိုင်အမာရှိခဲ့ကြပြီးဖြစ်ပါတယ်1930ခုနှစ်မှာကမ္ဘာစီးပွားပြက်ကပ်ရိုက်ခတ်ပြီးမြန်မာနိုင်ငံကတောင်သူလယ်သမားတွေဘဝကျက်တဲလာတဲ့အချိန်အခါမှာဆိုရင်ဖိနှိပ်တဲ့နေချက်အင်္ဂလိပ်အစိုးရကိုဆရာဆန်ဦးဆောင်ပြီးလက်နက်ကင်ပုံကန်ခဲ့တာအလုံးသိပြီးဖြစ်ပါတယ်ဆရာနာရှင်အဆက်ဆက်ဟာလည်းတောင်သူလယ်သမားတွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုကောင်းကောင်းသိတဲ့အတွက်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်အာနာသိန်းနဲ့1962ခုနှစ်မတ်လ2ရက်နေ့ကိုတောင်မှတောင်သူလယ်သမားနေဆိုပြီးသတ်မှတ်ခဲ့ပါတယ်ဒါပေမဲ့လက်တွေ့မှာတော့တောင်သူလယ်သမားတွေကိုဖိနှိပ်ခဲ့တာဟာဆိုရင်စစ်အာဏာရှင်အဆက်ဆက်ဖြစ်ပါတယ်ဒါကြောင့်အခုအခါမှာတော့အညာဒေသကတောင်သူလယ်သမားတွေဟာရရက်ဆက်ဆက်ဖိနှိပ်တဲ့စစ်ကောင်စီကိုလက်နက်ကင်ခုခံတိုက်ခိုက်နေတာဟာအချိန်ကောင်းပြီးအခြေခိုင်းနေပြီဖြစ်ပါတယ်ခင်ဗျာ
ခုတော့ယူကရိန်းမြန်မာလွှတ်မြောက်ရေးတိုက်ပွဲနှမ်းရှင်ချက်အစီအစဉ်မှာယူကရိန်းကိုရုရှားကကျူးကျော်စစ်ပွဲဆင်နွှဲတဲ့အချိန်မှာနိုင်ငံတကာမှရောက်ရှိနေကြတဲ့ယူကရိန်းနိုင်ငံသားတွေဟာအမိနိုင်ငံကိုပြန်လာပြီးတော့တပ်နိုင်တဲ့ဖက်ကနေကြာရတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။အလားတူပဲမြန်မာနိုင်ငံစစ်အာဏာရှင်လက်အောက်လွတ်မြောက်ရေးအတွက်လည်းနိုင်ငံတကာရောက်နေကြတဲ့လူငယ်တွေဟာနေဆက်ဖြတ်ကျော်ပြီးတော့တော်လိုင်းရင်နယ်မြေထဲမှာစစ်ပေးရှောင်တဲ့တော်လိုင်းရင်တပ်ဖွဲ့တွေကိုကူညီဖို့အတွက်ပြန်လာတာတွေတွေ့ရပါတယ်။ယူကရိန်းမြန်မာလွတ်မြောက်ရေးနှမ်းရှင်ချက်အစီအစဉ်မှာဟောက်ဆာကတင်ဆက်ထားပါတယ်။
ရုရှားကယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲလိုက်တဲ့အချိန်မှာပဲတခြားနိုင်ငံမှာရောက်နေကြတဲ့ယူကရိန်းနိုင်ငံသားအမျိုးသမီးအမျိုးသားမယွေနိုင်ငံတော်ဝန်ကိုထမ်းဆောင်ဖို့အတွက်ငွေကြီးနဲ့လူအားလက်နက်အင်အားတွေနဲ့ပြန်လာပြီးတော့ယူကရိန်းရဲ့တိုက်ပွဲတွေဆက်မှာပါဝင်နေကြပါတယ်အဲ့လိုပဲမြန်မာပြည်သွင်းမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေဆက်မှာစစ်အစိုးရကိုတော်လှန်ဖို့အတွက်ပြည်ပနိုင်ငံတွေမှာနေထိုင်တဲ့မြန်မာနယ်ပွားလူငယ်တွေကလည်းနေဆက်ကိုဖျက်ကျော်ပြီးတော့စစ်တနာဝန်ထမ်းအနေနဲ့လာရောက်ကူညီပေးနေသူချို့လည်းရှိနေခဲ့ပါတယ်။ဒီလိုလူတွေထဲမှာကရင်ပြည်နယ်ကော်တူးလီနယ်မြေလို့ခေါ်တဲ့မာနယ်ပလော့ဒေသရဲ့စစ်ပွဲတွေကြောင့်မှမွေးဖွားချီးပြင်းခဲ့ပြီးတော့အခုလက်ရှိနော်ဝေနိုင်ငံသားခံယူထားတဲ့ကရင်လူငယ်သူကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲမှန်းရှင်ချက်အစီအစဉ်ကနေဆက်တွယ်မေးမြန်းထားပါတယ်။
So I am born in Manipur, so which is we address it as Kothule, you know.
ကျွန်တော်က Manipur ဒေသမှာမူဖွားခဲ့သူတယောက်ပါ။ဒီနေရာကတော့ကရင်တော်လှန်ရေး Kothule ထင်းချုံနယ်မြေလို့သတ်မှတ်ထားတဲ့နေရာဖြစ်ပါတယ်။လူတော်တော်များများသိတာကတော့ကရင်ပြည်နယ်ပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့အနေနဲ့တော့ခုံယူစွာနဲ့ကော်တူလေးနယ်မြေလို့ပဲခေါ်ကြပါတယ်။ကျွန်တော်တို့ရာစစ်အုပ်စုကိုတိုက်ထုတ်နေတာ1948ခုနှစ်ထဲကဖြစ်ပါတယ်။အဲဒီချိန်ကနေပြီးတော့ဒီနေ့ထိစစ်မီးတွေကငြိမ်းမသွားခဲ့သေးပါဘူး။အကြဆုံးသောပြည်တွင်းစစ်လို့ခေါ်ကြတာပေါ့။ကျွန်တော်ဟာဒီတော်လန်ကြီးနယ်မြေထဲမှာမွေးဖွားလာသူတစ်ယောက်ဖြစ်ပါတယ်။ဒါကြောင့်တော်လန်ကြီးစိတ်ဝိညာဉ်တွေဟာကျွန်တော်မှာအမြဲတမ်းတွယ်ကပ်နေသေးဖြစ်ပါတယ်။ကျွန်တော်ခံယူချက်ကတော့ကျွန်တော်တို့လူမျိုးငြိမ်းချမ်းမှုတွေမရမချင်းဘယ်နေရာပဲရောက်ရောက်ဘယ်မှာပဲနေနေဘယ်လိုစည်းစိမ်တွေပဲပိုင်ဆိုင်နေပါစေဒီတော်လိုင်းရင်နေမိတဲ့ကိုကျွန်တော်ပြန်လာမှာပါပဲဒါကတော့ကျွန်တော်ရဲ့တာဝန်ယူမှုတစ်ခုလို့ဖြစ်နေကြတာပါဒီနေမိတဲ့ကိုပြန်သွားဖို့နဲ့ဒုက္ခရောက်နေတဲ့ကျွန်တော်တို့လူမျိုးတွေကိုကူညီဖို့ကကျွန်တော်တို့အရေးကြီးပါတယ်ကျွန်တော်နဲ့ကျွန်တော်မိတ်ဆွေတငယ်ချင်းတွေဒီနေမိတဲ့ကိုသွားရတဲ့အကြောင်းရင်းကတော့လူသားချင်းစာနာမှုအထောက်အပံ့တွေကိုပေးဖို့ပါအဓိကကတော့လိုအပ်တဲ့အသုံးဆောင်တွေအစားအသောက်အဝတ်အစားနဲ့မိုးတံခံနိုင်မှုအကာအကွယ်ပစ္စည်းတွေကိုကူညီပေးပါတယ်ပြီးတော့ပညာရေးအတွက်လိုအပ်တဲ့ကွန်ပျူတာတွေပရင်တာတွေနဲ့တော်ထဲမှာလျှက်စင်ပြီးအသုံးပြုဖို့အတွက်ဆိုလာစနစ်တွေကိုပါတပ်ဆင်ပေးပါတယ်အဲ့ဒါတွေရှိမှပဲသူတို့တွေတော်ထဲမှာပညာသင်ကြားနိုင်မှာဖြစ်ပါတယ်ပြီးတော့ဗမာကရင်ရခိုင်စတဲ့ကျွန်တော်တို့ညီကိုတွေနဲ့စစ်မျက်နှာပြင်မှာသူတို့ဘလို့အခက်အခဲမျိုးကြော်ဖြတ်နေရလဲဆိုတာကိုတွေ့မြင်နိုင်ဖို့အတွက်အတူတူသွားဖြစ်ကြတာပါဒီလိုကာလမှာမြန်မာလူငယ်တွေဟာအရာအားလုံးကိုပေးဆက်ပြီးတော့မျိုးပြကနေတောင်မှလာပြီးတိုက်ပွဲဝင်နေကြပါတယ်။သူတို့တွေဟာမျိုးလင့်ချက်နဲ့ကောင်းမွန်တဲ့အနာဂတ်ရှိကြသူတွေပါ။ကျွန်တော်သူတို့နဲ့ရှေ့တန်းသွားချိန်မှာသူတို့စီကနေခက်ခဲကြမ်းတမ်းတဲ့အခြေအနေကိုကြော်ဖြတ်နေရတယ်လို့တစ်ဖက်မှာလည်းမကောင်းဆိုးဝါးစစ်တပ်ကိုအတူတကွတိုက်ထုတ်ဖို့စိတ်ဓာတ်ပြင်းပြနေတာကိုလည်းတွေ့မြင်ခဲ့ရပါတယ်။အရင်တော့ကလို့သူပမာငါးရခိုင်တတ်တတ်ခွဲခြားနေတာမဟုတ်ဘဲနဲ့အတူတကွပူးပေါင်းတိုက်ပွဲဝင်နေကြပြီးတော့တလန်းနဲ့ရှောင်နေကြတာပါ။
ကျွန်တော်ရုရှားနဲ့ယူကရိန်းစစ်ပွဲအကြောင်းကိုအရင်ကြီးသိတဲ့အထက်မှာမပါပါဘူး။ဒါပေမဲ့လို့ယူကရိန်းစစ်ပွဲဟာနိုင်ငံတကာကူညီတွေအများကြီးရနေတာကိုတော့သိပါတယ်။ယူကရိန်းနိုင်ငံသားတွေကြီးပဲမဟုတ်ပါဘူး။နိုင်ငံတကာကလူတွေတောင်မှယူကရိန်းထဲကိုသွားပြီးတော့ဝိုင်းတိုက်ပေးနေတဲ့သူတွေရှိပါတယ်။ပြီးတော့ငွေရေးကြေးရေးနဲ့ကာဝေးပစ္စည်းတွေကစာကူညီပေးနေကြပါတယ်။ကျွန်တော်တူးတဲ့အမြင်ကတော့တခြားနိုင်ငံတွေကလူတွေစီကနဲ့အကူအညီတွေမမျှော်လင့်ပါဘူး။ကျွန်တော်လုပ်နိုင်တဲ့အပိုင်းကိုကျွန်တော်လုပ်ပါတယ်။ဥပမာကျွန်တော်ကလူ၁၀ယောက်အတွက်သတင်းစကားပားလိုက်မယ်ဆိုရင်အဲ၁၀ယောက်ကကျွန်တော်နဲ့ပူးပေါင်းပြီးတော့ဝိုင်းဝန်းဆောင်ရွက်ကြပါလိမ့်မယ်။ဥပမာပေးရရင်တော့ snowball နှင်းဘောလုံးလိုပေါ့။လိမ့်လေကြီးလေလိမ့်လေကြီးလေပါပဲ။အဲ့လိုကျွန်တော်လှုပ်ဆောင်စီးအောင်လို့ရရင်ကျွန်တော်ဂျင်းတ်ပါပဲ။ယူကရိန်းနဲ့အချင်းနေမတူညီတာကိုလည်းကျွန်တော်သိပါတယ်။ယူကရိန်းလိုမျိုးနိုင်ငံတကာကစစ်မှုထမ်းကျင်သူတွေယူကရိန်းကိုလက်နက်တယ်လာလို့ရပါမယ်။ကျွန်တော်တို့အနေနဲ့ကသူတို့လိုမျိုးလုပ်မယ်ဆိုရင်ပထမဆုံးရင်ဆိုင်ရမှာကထိုင်းနိုင်ငံပါ။ကျွန်တော်ထိုင်းနဲ့မြန်မာနိုင်ငံအခြေအနေကိုအများကြီးမသိပါဘူး။ဒါပေမဲ့အဲ့ဒီနိုင်ငံဟာမိဖက်အနေနဲ့ပူးရဲလှုပ်ဆောင်နေတယ်လို့တော့ယုံကြည်ပါတယ်။ကျွန်တော်တို့နိုင်ငံကူးပြီးတော့ကာကွယ်ပစ္စည်းတွေတည်ဖို့ဆိုတာကတော့ပြဿနာရှိပါတယ်။ဒီစစ်ပွဲကကျွန်တော်တို့အတွက်နှစ်ပေါင်း80ကျော်ဖြတ်သန်းလာရတဲ့ဆိုပေမဲ့ဒီတစ်ခါတော့တနင်္ဂနွေမှာရှိတဲ့လူတွေအားလုံးဒီအာနာသိန်းနာရဲ့ကျိုးဆက်တွေကိုခံစားနေရတယ်ဆိုတော့ကျွန်တော်သိပါတယ်။အခုကျွန်တော်ပြောမှာကလူတိုင်းအတွက်နဝင်မချိုပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကလူတစ်မျိုးပါ။ကျွန်တော်တို့ကိုတနာပါလာပြီးကဲပါကူညီပေးပါ။ယူကရိန်းကိုကြာကူညီပြီးငါတို့ကိုဘာလို့မကူတာလဲဆိုပြီးတော့ပြောနေဘူးမလို့ပါဘူး။ဘယ်သူမှလည်းဂီရုစိုက်နေမှာမဟုတ်ပါဘူး။အဲ့လိုစိတ်တွေကိုဖျောက်ပြီးတော့စဉ်းစားမှာကကျွန်တော်တို့ဟာကိုချောက်ပေါ်ကိုရက်တီကြပါပြီးတော့ကျွန်တော်တို့ရဲ့အရင်းမြစ်ဖြစ်တဲ့အုံနောက်နဲ့နှလုံးသားကိုအသုံးချပါမယ်အဓိကကတော့ကျွန်တော်တို့တိုင်းသားစီတို့ညီညွတ်မှုနဲ့ပူးပေါင်းလှုပ်ဆောင်မှုပါပဲကျွန်တော်အခုခေတ်ဒေါ်လာကြီးလုံနေတဲ့လူငယ်တွေအပေါ်မှာယုံကြည်မှုရှိပါတယ်ပုံလင်းလင်းပြောရရင်လွန်ခဲ့တဲ့3-4နှစ်လောက်ကဆိုရင်ကျွန်တော်တို့ကိုယုံကြည်မှုမရှိပါဘူးကျွန်တော်ယုံကြည်တာကကျွန်တော်တို့ကော်သူလေးနေမျိုးကိုကျွန်တော်တို့ကလွဲပြီးတော့ဘယ်သူမှမထိန်းချုပ်နိုင်ပါဘူးနောက်ပိုင်းမှာတော့တိုင်းသားလက်နက်ကိုင်တွေဟာအာဏာရှင်စစ်တပ်ကိုတွန်းလှန်ပြီးတော့သူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်တော်လှန်နေတဲ့အခြေအနေကိုပို့ပြီးတော့ကျွန်တော်ယုံလာပါတယ်။ဒါပေမဲ့အတူတကောလက်တွဲလှုပ်ဆောင်ပြီးတော့အာကောင်ပီတကယ်ငင်းချမ်းတဲ့နေမျိုးတွေမှာအတူရှင်တွဲနေထိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။အဲဒီလိုပူးပေါင်းပြီးတော့အာဏာရှင်စစ်တပ်ကိုအတူတိုက်ထုတ်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာမှတန်တရားဖြစ်စရာလည်းမလိုပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်အခုဖြစ်နေတဲ့တိုက်ပွဲမှာတွားပြီးတော့မြင်ရတာကတော့လူငယ်ခေါင်းဆောင်တွေကတိုက်ပွဲတွေမှာဥဆောင်ပြီးတော့တွန်းလှန်နေကြပါတယ်။ခေါင်းဆောင်မှုလွဲပြောင်းပေးရတဲ့ပုံစံတွေဟာတကယ်ကိုစနစ်ကျပါတယ်။သူတို့တွေဟာထူးချွန်ဝင်နေမကဘူးရဲရင်ပါတယ်။သူတို့လူကျင်နာကိုရအောင်ယူတတ်ကြပါတယ်။ကျွန်တော်တို့အနေနဲ့ဘယ်တော့မှရှုံးတဲ့ဘက်မှာမရှိပါဘူး။ဇနက်ကင်ပြီးတိုက်တာကတော့90ရာခိုင်နှုန်းလောက်ပဲထား။ဇနက်90ရာခိုင်နှုန်းလောက်ကအုံနောက်နဲ့ဆုံးဖြတ်ပြီးတော့နှလုံးသားနဲ့တိုက်ပွဲဝင်ဖို့ပါပဲ။ဒီလိုပဲရှေ့ဆက်ပြီးတော့အချိန်နည်းငယ်ကြာကြာနဲ့ပြင်းပြင်းထန်ထန်ဆက်သွားနိုင်မယ်ဆိုရင်မကြပါဘူးကျွန်တော်တို့ဘန်းတိုင်ကိုရောက်လိမ့်မယ်လို့ယုံကြည်ပါတယ
် and a little harder and I think our goal is not that far you know to achieve
ဒါကတော့နိုဝင်နိုင်ငံသားကရင်လူငယ်ဝါကသူ့ရဲ့ပြည်တော်ပြန်ပြီးတော်လှန်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့စေတနာ့ဝန်ထမ်းထုတ်ဆောင်နေရတွေကိုကြော်ပြပေးသွားတာပဲဖြစ်ပါတယ်မတ်မမလေးဒီစစ်စင်မှာဘလူတွေပါဝင်ဆွေးနွေးကြမယ်ဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောက်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပ
ါခုတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မဖက်ဆက်ချင်ပါတယ်ဟာမတ်စ်တွေကိုအပြေးတိုင်ချေမုံသွားတဲ့အထိဂါဇာကိုဒိုးစစ်ဆင်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ညာဟုကပြောထားပေမဲ့အခုအခါမှာတော့အော်တိုဘာလ9ရက်နေ့ကဟာမတ်စ်တွေဖမ်းဆီးသွားတဲ့တစ်စကန်200လောက်ပြန်လွတ်လာမယ့်အစီအစဉ်အတွေ့ညှိနှိုင်းနေတယ်ဆိုတာမျိုးနာသန်ညာဟုကသတင်းတွေနဲ့မှပြောပါရယ် VOA သတင်းထောက်ဖာရိုနီကာအီဂလစီယပ်စ်ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်တင်ပြထားပါရယ်
ဆော်ဒီအာရေဗီယာမှာကျင်းပတဲ့အာရဗ်ခေါင်းဆောင်တွေရဲ့အရေးပေါ်အစည်းအဝေးကနေဂါဇာကိုထိုးစစ်ဆင်နေတဲ့အစ္စရေးအပေါ်ပြင်းပြင်းထန်ထန်ရှုတ်ချပါရယ်အမေရိကန်ကတော့သူတို့ရဲ့သဘောထားနဲ့ပတ်သက်ပြီးတော့အခုလိုထပ်လောင်းပြောဆိုပါရယ် We believe in
the importance စစ်ပွဲဥပဒေသားရဲ့အရေးကြီးပုံကိုကျွန်တော်တို့အလေးထားယုံကြည်ပါရယ်ရဲသားတွေကိုအကာအကွယ်ပေးဖို့လုံနိုင်တာတွေအားလုံးလှုပ်ဆောင်နေတဲ့အချိန်တည်းမှာအစ္စရေးအနေနဲ့အကြမ်းဖက်သမားတွေကိုတိုက်ထုတ်ဆန့်ကျင်ဖို့အခွင့်အရေးရှိပြီးသူတို့နောက်ကနေကျွန်တော်တို့ကလည်းဆက်လက်ရပ်တည်သွားမှာပါ
ဂါဇာမှာပါလက်စတိုင်း
အများပြားတည်ဆုံနေဆိုတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့မေးမြန်းရမှာအစ္စရေးဝန်ကြီးချုပ်ကအခုလိုပြောပါတယ
် I think any civilian
အရဲသားတွေထိခိုက်သေးဆုံးနေဆိုတဲ့ကိစ္စဟာကြေကွဲစရာဖြစ်ရပါဒါပေမဲ့အဲ့ဒီအရဲသားတွေဂါဇာကထွက်မသွားရဘူးဆိုပြီးတနက်နေ့ချိန်တားဆီးထားတဲ့ Hamas တွေကိုပဲလုံးလုံးလျားလျားအပြစ်တင်သင့်ပါတယ်အန်ရဲကင်းတဲ့ဒေသအဖြစ်ကျွန်တော်တို့သတ်မှတ်ထားတဲ့နေရာတွေမှာရောတခြားနေရာတွေမှာပါသူတို့ကစိတ်ထင်တိုင်းရန်ကားနေတာပါ။အ
ော်တိုဘာ9ရက်နေ့ကဟမတ်စ်တွေဖမ်းဆီးသွားတဲ့တရားခံတွေပြန်လွတ်လာအောင်ကြိုးပမ်းနေတယ်လို့လည်းအစ္စရေးဘက်ကပြောရတယ်
။ Extraordinary work that the idea
တော်တူကြတဲ့ရာဘုနဲ့ပတ်သက်ပြီးအစ္စရေးစစ်တပ်ကဟမတ်စ်ခေါင်းဆောင်ပိုင်းကိုပြားပေးနေပါတယ်။တကယ်လို့ဒါကျွန်တော်တို့ရည်မှန်းချက်အောင်မြင်မယ်ဆိုရင်ကျွန်တော်တို့ကြီးညာသွားမှာပါ။
အခုစစ်ပွဲပြီးဆုံးသွားတဲ့အခါမှာဂါဇာဒေသလုံခြုံရေးနဲ့ပတ်သက်ပြီးအစ္စရေးကတာဝန်ယူသွားမှာပါဒါပေမဲ့လည်းအုပ်ချုပ်ရေးဘိုင်းနဲ့ပတ်သက်ပြီးတော့အခုလိုပြောပါရယ
် As far as the civilian management of Gaza
အရဲသားတွေအုပ်ချုပ်တဲ့ဂါဇာမှာဒီနယ်မြေစစ်မဲ့ဆုံးဖြစ်ရေးနဲ့အစိုးရအတွေးခေါ်ယူဆကင်းရှင်းတဲ့ဒေသဖြစ်ဖို့ဒီနှစ်ခုကိုကျွန်တော်တို့မြင်တွေ့လိုပါတယ်အခုတက်တီတော့ပါလက်စတိုင်းအာဏာပိုင်တွေအပါအဝင်ဘလို့အဖွဲ့အစည်းတွေကမှဒီလိုအခြေအနေကိုအကောင့်ထဲဖော်နိုင်တာမတွေ့ရပါဘူး
ဂါဇာကဆေးရုံတွေထိခိုက်ပျက်စီးမှုမရှိရလေအောင်ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုနေတဲ့အချိန်ထဲမှာပဲဂါဇာကအရက်သားတွေဘေးကင်းရာဆက်လက်ဖောက်ခွာနေကြပါလိမ့်ခင်ဗျာ
VOA ကနေထုတ်လွှင့်ပေးနေတဲ့ရုံမြင့်တန်ကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရာဖက်မှာတွေ့ရတဲ့ဒါရိုက်နာဆင်ရဆိုတဲ့အောက်မှာနေ့စဉ် TV သတင်းလောTV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုလေးတွေကိုခဏအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။တယ်လီဖုန်းကဆိုရင်လည်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေတရက်ကြည့်ရှုနိုင်ပါတယ်။အခုတော့ကဘာသလွားခီးသွားအစီအစဉ်မှာတရုတ်ပြည်မှာကျင်းတဲ့မဝေးလာတဲ့တိုင်ဝမ်ကျွတ်ခုပေါ်မှာစစ်ပေးရန်ရှိနေသေးတယ်ဆိုတာကိုအမှုပညာလက်ရာတွေနဲ့ပြသထားပါတယ်တရုတ်ပြည်တွင်းစစ်ကာလာတွေတုန်းကဘလို့အခြေအနေတွေနဲ့နေခဲ့ရသလဲဆိုတာအမှုပညာဖန်တီးမှုတွေအသံတွေမီးတွေနဲ့ပြသထားတဲ့မာချူကျွန်းကိုမဆုမြတ်မောကကဘာသလောခီတော်အစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
အရှေ့တရုတ်ပင်လယ်ထဲမှာရှိတဲ့ထိုင်ဝမ်ပိုင်းမာချွတ်ကျွန်းငယ်လေးဟာပထဝီအနေအထားအရထိုင်ဝမ်ထက်တရုတ်ပြည်မှာကြီးနဲ့ပိုပြီးတော့နှီးပါတယ်။တိုင်ပင်မြို့ကိုလေယာဉ်နဲ့မိနစ်50လောက်သွားရပေမဲ့တရုတ်ပြည်မှာကြီးစီကတော့သင်္ဘောနဲ့သွားရင်မိနစ်20ပဲကြာပါတယ်။ထိုင်ဝမ်ဟာသူတို့အပိုင်ဖြစ်တယ်လို့ပြောပြီးအချိန်မျိုးရေးပြန်သိမ်းပိုက်နိုင်တယ်လို့တရုတ်အစိုးရကချိန်ချောင်းနေချိန်မှာတရုတ်ပြည်မှာကြီးရဲ့ရန်မအေးသေးဘူးဆိုတာကိုမာချွတ်ကျွန်းပေါ်မှာအမှုပညာလက်ရာတွေနဲ့ပြသထားပါတယ်။November လလည်းအထိ Your country needs you glory of military spirit လို့အဓိပ္ပာယ်ရတဲ့အမှုပညာပြပွဲအတွင်းမှာမာချွတ်ကျွန်းအနှံ့ဒေသခံအမှုပညာရှင်တွေရဲ့လက်ရာတွေကိုပြသထားတာဖြစ်ပါတယ်။1949ခုနှစ်တုန်းကတရုတ်ပြည်တွင်းစစ်မှဆစ်ချုံးပြီးထွက်ပြေးရတဲ့ကူမင်တန်ရဲ့အမျိုးသားရေးဝါဒီတပ်တွေမာချွတ်ကျွန်းမှာအခိုင်အမာတပ်ဆွဲနေရယူပြီးတော့ကျွန်းပတ်လယ်တောင်တွေမှာလှိုင်းကူတွေဖောက်ဘုံးခိုကျင်းတွေဆောက်လုပ်ခါခံတပ်ကျွန်းလိုလုပ်ခဲ့ကြပါတယ်။အခုတော့အသုံးမပြုတော့တဲ့အဲ့ဒီနေရာတွေကိုအမှုပညာပြပွဲအတွင်းမှာအများပြည်သူလေ့လာနိုင်အောင်လို့ဖွင့်ပေးထားပါတယ်။ဘုံခိုကျင်းတွေလို့လုပ်ထားတဲ့လှိုင်းကူတွေတဲကိုဝင်လိုက်တာနဲ့ဘေးလွတ်အောင်ပြေးဖို့အုပ်အော်ဆွဲတံတွေကိုကြားနိုင်တယ်လို့တချို့နေရာတွေမှာသနပ်ဖြစ်တံတွေကိုလည်းကြားနေအောင်လို့လုပ်ထားပါတယ
်။你现在看过去的每一个山
ဒီပဝန်းကျင်မှာမြင်ရသမျှတောင်တွေထဲမှာလှိုင်းကူတွေဖောက်ထားပါတယ်။မာချီကျွန်းကိုကမ္ဘာမှာလှိုင်းကူအများဆုံးကျွန်းလို့တောင်ပြောရမှာပါ။ဘူးမဖောက်ထားတဲ့တောင်ဆိုတာမရှိပါဘူး။ကျွန်တော်တို့ငငယ်တုန်းကအဲ့ဒီလှိုင်းကူတွေထဲမှာပဲလှုပ်ရှားရှိတာအလုံးလှုပ်ခဲ့ကြတာပါ။အ
ဲ့ဒီတုန်းကအခြေအနေကိုဒီကျွန်းပေါ်မှာကြီးပြင်းခဲ့ကြသူတွေအခုချိန်ထိမမေ့နိုင်ကြသေးပါဘူး
။ဒီကျွန်းကိုမဆောဆိုးတို့စပင်းတဲ့火爆射击啊都都
ကျွန်တော်တို့ငငယ်တုန်းကဘုံကျဲပြီးဆိုဘုံကိုချင်းတဲ့ဝင်ပုန်းခဲ့ကြရပါတယ်အဲ့ဒီအချိန်တွေကတော့တကယ်အိမ်မက်ဆိုးတွေလိုပါပဲအခုခံစားရတဲ့ငြိမ်းချမ်းမှုဆိုတာလွယ်လွယ်နဲ့ရတာမဟုတ်ပါဘူ
းအမှုပညာကျွန်းအဖြစ်အသင်ပြောင်းထားတဲ့မာချူကျွန်းပေါ်မှာဒါအားပေးဆက်ရုံဟောင်းကြီးကိုလည်းအမှုပညာပြခန်းအဖြစ်နဲ့အသင်ပြောင်းထားပါတယ်အခုအသုံးမပြုတော့တဲ့ဆက်ယုံထဲမှာအတန်တွေမိအောင်တွေတုံးပြီးတော့ပြည်တွင်းစစ်ကာလကအခြေအနေကိုပေါ်လွင်အောင်လို့ပြသထားတာပါ
我们想要用光去让参观者可以回到当时的时
候。စစ်ပွဲကာလတုန်းကကျွန်းပေါ်မှာနေသူတွေစစ်သားတွေဘယ်လိုနေခဲ့ရတယ်လဲဆိုတာလာလေသူတွေသိအောင်မိအောင်တွေထွန်းထားပါတယ်
那我们在做灯光的规划时，也是这边使用行业对米阳design新创脚步生产的卡嘛，这个变比较那样变，比如开开瑞西格勒苏拉古瓦对标进来对，电脑的样物有切给他批发的。那边米片他在嘛，比如你个家的苏拉古保留你阿楼他阿楼标话的。
那最重要那个所谓的发电基础空间就是。
ဒါပေးစက်ယုံကြီးတဲ့မှာအဓိကကြတော့ကဒါပေးစက်တွေဖြစ်ပါတယ်။အဲ့ဒီဒါပေးစက်တွေအနီရောင်နဲ့လေမော်ရောင်မီးတွေထုံးပြီးတိဆက်ယုံရဲ့အသက်ဆိုတာပေါ်လွင်အောင်လုပ်ထားပါတယ်။အဲ့ဒီအချိန်တုန်းကလျှက်စက်မီးကအကန့်တက်နေပဲရတာပါ။စစ်ပွဲကာလကညာဘက်ဆိုမီးဖြတ်ထားတာဖြစ်လို့လျှက်စက်မီးကတိတ်ကိုတန်ဖိုးရှိတဲ့အရာဖြစ်ပါတယ်။မီးဖြတ်ထားရင်ဆိုရင်လူတွေကဖျောင်းနိုင်မီးထုံးပြ ပြသထားပါတယ်
။ဒါအပြင်ဆက်ယုံထဲဝင်လိုက်တာနဲ့စစ်တွင်းကာလကအချိန်တွေကိုပြန်ရောက်သွားသလိုခံစားရအောင်လို့စန္ဒယသံတွေကိုလည်းဖွင့်ပေးထားပါသေးတယ်
။我希望走进去的观众可以感觉到
ဒါအပြင်ဆက်ယုံထဲရောက်လာသူတွေအနေနဲ့သူတို့ခန္ဓာကိုယ်တွေကိုလျှက်စစ်ဓာတ်တွေစီးဝင်သွားပြီးတော့ဒီဆက်ယုံကြီးရဲ့ခုံပေါင်းတန်ကိုနှလုံးသားထဲမှာခံစားသွားစီဖို့မျှော်လင့်ပါတယ်
မာချ်ကျွန်းပေါ်မှာအမှုပညာလက်ရာ installation တွေထားရှိပြသဖို့အဓိကဆောင်ရွက်ခဲ့ကြတဲ့အမှုပညာရှင်တွေကိုယ်တိုင်စစ်ပွဲအချိန်တွေတုန်းကသူတို့ဖြတ်သန်းခဲ့ရတဲ့အခြေအနေတွေကိုပြန်လည်အမှတ်ရပြီးတော့ပုံဖော်ထားကြတာဖြစ်ပါတယ်
။那在竞技方面就是他谅解工作防探讨啊这些啊他不让人去
စစ်အုပ်ချုပ်ရေးထုတ်ထားခဲ့တဲ့အချိန်တုန်းကကန့်သတ်ချက်တွေအများကြီးရှိခဲ့ပါတယ်ထိုင်ဝမ်ဆိုရကလူတွေထွက်ပြေးမှဆိုးတာကြောင့်ကမ်းခြေကိုပေးမသွားပါဘူး။ညဘက်ဆိုရင်လည်းမီးပေးချိန်ကကန့်သက်ထားသလိုညမထွက်ရအမိန့်ကိုလည်းထုတ်ပြန်ထားပါတယ်။ည9နာရီကျော်တာနဲ့ဘာမှမလုပ်ရတော့ပါဘူး။အိမ်ထဲမှာမီးထွန်းထားတာကိုတောင်အပြင်ကနေမမြင်စေရပါဘူး။အဲ့ဒီလိုနေခဲ့ရတာပါ။စီရေးရအန်ဒီယယ်ကိုကြိုတင်တွက်ချက်ပြီးဒီကျွန်းပေါ်မှာကန့်သက်ချက်တွေလုပ်ခဲ့တာပါ။
အခုလိုခက်ခဲတဲ့အခြေအနေတွေအောက်မှာနေထိုင်ခဲ့ကြရတာမို့စစ်ပွဲထပ်ဖြစ်မှာကိုသူတို့ကမလိုလားပါဘူး။ဒါကြောင့်လဲသူတို့ကျွန်းကိုငိမ့်ချမ်းတဲ့ကျွန်းဖြစ်တယ်ဆိုတာကိုအမှုပညာလက်ရာတွေနဲ့ပေါ်လွင်အောင်လို့ဖန်တီးထားကြတာဖြစ်ပါတယ်။တရုတ်ကထိုင်ဝမ်ကိုပြန်လဲသိမ်းပိုက်မယ်လို့စီးရဲအရာအင်အားပြချင်းချောင်းနေချိန်မှာနှုတ်နဲ့ချင်းချောင်းနေတာကိုတော့မမှုဘူးလို့ဒီအမှုပညာရှင်ကပြောပါတယ်
။軟實力我們不怕他，我們怕他被他封鎖。
မိမကြီးကနေမျိုးစုံပြောချင်းချောင်းနေတာတွေကိုကျွန်တော်တို့ကမကြောက်ပါဘူးထိန်းချုပ်မှုတွေနဲ့ထိခိုက်အောင်လှုပ်လာမှာကိုပဲစိုးရိမ်ပါတယ်ကျွန်တော်တို့ကတော့မာကျူကျွန်းရဲ့အမှုပညာလက်ရာတွေကိုအစွမ်းကုန်တတ်နိုင်သလောက်မြင့်တင်သွားမှာပါပြည်မကြီးကပြန်ရဲတယ်ဆိုရင်လည်းကျွန်တော်တို့ကယဉ်ကျေးမှုပိုင်းအရပြန်ဆိုင်သွားဖို့အသင့်ပါပဲ
ထိုင်ဝမ်အစိုးရအုပ်ချုပ်မှုအောက်မှာရှိနေပေမဲ့အကွာအဝေးအရပြည်မကြီးနဲ့ပိုနီးတဲ့မာကျူကျွန်းပေါ်မှာနိုင်ငံရေးအရာထိုင်ဝမ်ကိုထောက်ခံပေမဲ့စီးပွားရေးအရာပြည်မကြီးနဲ့ပို့ပြီးတော့နှိစက်ချင်သူတွေလည်းရှိကြပါတယ်။ဒါပေမဲ့အားလုံးကတော့စစ်ဖြစ်ပါကိုမလိုလားကြပါဘူး။ဒါကြောင့်လဲလက်ရှိအေးအေးချမ်းချမ်းဖြစ်နေတဲ့အခြေအနေကိုလွယ်လွယ်ရထားတာမဟုတ်ဘူးဆိုတာကိုမမေ့အောင်လို့အမှုပညာလက်ရာတွေနဲ့ဖန်တီးပြသထားတာဖြစ်ပါတယ်။တစ်ချိန်တုန်းကစစ်ခံတပ်ဖြစ်ခဲ့တဲ့ကျွန်းပေါ်ကစစ်တွင်းကာလအသုံးပြုခဲ့တဲ့နေရာတွေဟာအခုတော့အမှုပညာလက်ရာတွေကြောင့်ထူးခြားလည်ပတ်စရာနေရာတွေဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲငြိမ်းချမ်းမှုကိုပို့ပြီးတော့အသေးအမှတ်ပြုအလေးထားကြဖို့တတိပေးနေတယ်လို့လည်းဖြစ်နေပါတယ်ရှင်။ကျွန်မစူမြတ်မောင်ပါ
။ VOA မြန်မာပိုင်းအစီအစဉ်ကနေအမေရိကန်နိုင်ငံရေးတည်ငြိမ်သုံးသပ်ချက်ဒီမိုကရေစီရေးရာကျန်းမာရေးစီးပွားရေးနဲ့ဥတုရာသီဆိုင်ရာစတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်တင်ဆက်နေပါတယ်။ဒါအပြင်နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေတည်ငြိမ်ဆောင်မှာသုံးသပ်ချက်နဲ့ဗဟုသုတရပွဲကဏ္ဍစုံကိုလည်းတနေ့ကို၅ချိန်ထုတ်လွှင့်ပေးနေပြီးတော့ VOA မြန်မာပိုင်းရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာနားဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြသွားပါမယ်။အမေရိကန်နဲ့ဗြိတိန်တို့ကဟာမတ်စ်နဲ့ပါလက်စတိုင်းအစ္စလာမစ်ဂျီဟတ် PIG အဖွဲ့တွေကိုပြင်မထားပြီးတော့အင်ကာနေကတတိယအတုပ်ပိတ်ဆို့အရေးယူလိုက်ပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့အလုပ်ရတဲ့အတွက်ရှမ်မုံငွေထူထောင်နိုင်စွာကိုအမေရိကန်နဲ့ဗြိတိန်တို့ကညှင်းဆိုးလိုက်တာဖြစ်တယ်လို့ကြေညာချက်မှာအမေရိကန်ဗန္ဓာရေးဝန်ကြီးဂျန်နက်ယယ်လန်ကပြောထားပါတယ်။တခါမြန်မာသတင်းဖက်မှာတော့ချင်းအမျိုးသားတပ်ဦး CNF နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေတိုက်ခိုက်တာကြောင့်အိန္ဒိယဖက်ထွက်ပြေးသွားကြတဲ့စစ်ကောင်စီစစ်သား43ယောက်နဲ့39ယောက်ကိုမြန်မာနိုင်ငံကိုပြန်ပို့လိုက်ပြီလို့နာမည်မဖော်လို့တဲ့အိန္ဒိယတာဝန်ရှိသူတို့က Reuters သတင်းဌာနကိုပြောပါတယ်အိန္ဒိယဖက်ကိုထွက်ပြေးပြီးတဲ့နောက်မီဇိုရမ်ရှိအိန္ဒိယလုံခြုံရေးတပ်ဖွဲ့ကသူတို့ကိုထိန်းသိမ်းထားခဲ့တယ်လို့ရဲအရာရှိလေမေဆော်နမ်တီကပြောပါတယ် ပြန်ပို့တဲ့အခါမှာတော့မဏိပူရာမှာရှိနေတဲ့နေဇတ်ကိုရဟတ်ရင်နဲ့ဖြတ်ကျော်ပြီးမြန်မာအာဏာပိုင်တွေကိုလွှဲပြောင်းပေးလိုက်တာဖြစ်တယ်လို့နာမည်မဖော်လို့တဲ့ Federal အစိုးရလုံခြုံရေးတာဝန်ရှိသူကရိုက်တာသတင်းကိုပြောပါတယ်။သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မှသမဏအတွက်အစီအစဉ်ထုတ်လို့ရင်မူကတော့မတင်ငေထိုက်ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မနေ့ဖက်6နာရီနေ့9နာရီတိအစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့လိုင်းတိုမီတာ49လိုင်းလာမီတာ190အပြင် VOA ရဲ့ Facebook, YouTube နဲ့ Twitter တို့ကနေထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းဘေးကင်းပြီးတော့ကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ VOA TV Magazine အစီအစဉ်တွေကိုလည်း VOA ရဲ့ TV Magazine နဲ့ဗီဒီယိုသတင်းတော်တွေကိုလည်းကဏ္ဍအလိုက်အလွယ်တကူဖတ်ရှုနားဆင်နိုင်ကြပါရဲ့ရှင်။